ဒီနေ့တရားစခန်းငါးရင်းမြောက်နေ့နော်ယောဂီသူတော်ရှင်များကိုဦးရှင်တို့ဒီနေ့မြတ်စွာဘုရားရှင်ကိုရမေကြီးဟောကြားတော်မူခဲ့တဲ့ဒေသနာများစွာတွေကတုတ်တနိပပါဠိတော်မှာမှတ်တမ်းတင်ထားတဲ့ဥဋ္ဌာဏတုတ်တံဆိုတာလေးကိုဟောပါမယ်နော်ဥဋ္ဌာဏဆိုတာလုံလာဝရိယလို့အတိပ္ပယ်ထာကြွလုံလဝရိယမိမိတို့ရဲ့ကြိုးစားအထုတ်လို့တဲ့စိတ်တွေကိုထက်သန်လာဖို့အတွက်ရရှင်ကိုရမေကြီးကဒီဥဋ္ဌာဏသုတ်တံကိုဟောခဲ့တာသုတ်တံကဂါထာ၄ပုဒ်ရှိတယ်ဂါထာတိုင်းဂါထာတိုင်းမှာချဲ့တွင်ပြီးတော့ပြောမယ်ဆိုရင်တော့အသေးသေးလေးကတော့အများကြီးပြောလို့ရတာပေါ့နော်အဓိကရည်ရွယ်ချက်ကတော့ကြိုးစားအထုတ်မှုနဲ့ဒီဒုက္ခကနေပြီးတော့လွတ်မြောက်အောင်ကြိုးစားကြရမယ်ဆိုတာလေးကိုအဓိကမြတ်စွာဘုရားကြီးညွှန်းတာပေါ့ဒီသုတ်တံဟောရခြင်းရဲ့အကြောင်းကလည်းပဲမြတ်စွာဘုရားအခါတစ်ပတ်မှာဝိသံဃာအကြောင်းမှကြီးဆောက်ပြီးတော့လှူဒန်းတဲ့ဥပ္ပါယုံအကြောင်းတိုင်းမှာသတင်းသုံးတယ်လို့ဆိုတယ်ဟောသာဝတိတိမှာနာရဝင်တိကြီးဆောက်ပြီးတော့လှူတဲ့ဇေတဝန်အကြောင်းရှိတယ်ဝိသံဃာအကြောင်းမှကြီးဆောက်ပြီးတော့လှူတဲ့ဥပ္ပါယုံအကြောင်းဆိုတာရှိတယ်အတင်ကြရအကြောင်းကြီးနှစ်ကြောင်းပေါ့နော်အဲ့ဒါဇေတဝန်အကြောင်းမှာမြတ်စွာဘုရားညချင်းနေဆိုရင်နေခင်းမှာပုဗ္ဗာယုံအကြောင်းကိုသွားပြီးတော့ပြင်သုံးနေတဲ့ညမှာပုဗ္ဗာယုံအကြောင်းကိုချင်းဆက်တယ်ဆိုရင်နေခင်းမှာဇေတဝန်အကြောင်းကိုသွားပြီးတော့ပြင်သုံးတာ၄ရှိတယ်တဲ့နာရဘင်းတတိကြီးကိုဝိသခာအကြောင်းမှကြီးကိုမြတ်စွာဘုရားချီးမြှောက်တဲ့သဘောပေါ့ဟုတ်လားအဲ့ဒါဒီတုတ်တန်လေးဖြစ်ပေါ်လာတဲ့အချိန်ကမြတ်စွာဘုရားနေခင်းကာလမှာဝိသကအကြောင်းမှကြီးဆောက်ပြီးတော့လှူဒန်းတဲ့အဲဒီပုဗ္ဗာယုံအကြောင်းတိုင်းမှာမြတ်စွာဘုရားတရင်သုံးတယ်အဲဒီဝိသကအကြောင်းမှကြီးဆောက်ပြီးတော့လှူဒန်းတဲ့ဝိသကပုဗ္ဗာယုံအကြောင်းမှဦးဇင်းတို့ပြတ်သက်ဆောင်ပေါက်တဲ့အကြောင်းသေးသေးလေးတွေလည်း900လောက်ရှိတယ်လို့ဆိုတယ်အဲဒါမြတ်စွာဘုရားကမြတ်စွာဘုရားတို့တည်တန့်ဆောက်ပြီးတော့လှူထားတဲ့ကန္နာကုဋေထိုင်တဲ့ကိုဝင်သွားပြီဆိုတော့အဲဒီအကြောင်းသေးသေးလေးတွေထဲမှာယဟန်တော်ကြီး900လောက်ရှိတယ်ပေါ့အဲ့ဒါနေလည်နေခင်းစွန့်ပုံပေးပြီးပြီဆိုတော့ရဟန်းတော်တွေနော်ကျင့်ဆက်ကြတယ်။အဲ့ဒီရဟန်းတော်လေးတွေကခန့်ငယ်ငယ်လေးတွေနော်တရားဘာဝနာအထုမှုစပေကျမ်းကသင်ကြားမှုသိပြီးတော့မရင်ကျက်သေးတဲ့အနေထားလေးပေါ့။အဲ့ဒါသူတို့အိယာကနိုးလာပြီဆိုတော့စုပြီးတော့ထိုင်ပြီးတော့အဲ့ဒီအကြောင်းကြီးပေါ်မှာစကားတွေပြောကြတာ။အဲ့ဒါကသိပြီးတော့တူတူတက်တာမဟုတ်ဘူး။စုစုညံညံကြီးကိုဖြစ်နေတယ်။အားဒီပြောကြတာတုံးဆိုတော့ဘယ်လိုပါမဲစက်မိစရာလေတော့ကပဲသွားပြီးတော့ဆုံးခန္ဓာတော့ဘာရင်နေရခဲ့တော့ဘလို့စားခဲ့တော့ဟုတ်လားဒါတွေပဲပြောနေရတာเนาะအဲ့လိုမျိုးပြောနေတဲ့အတန်တွေကိုမြတ်စွာဘုရားကြားတဲ့အခါကျတော့မြတ်စွာဘုရားစိတ်ထဲကဩဒီယဟန်နေရာငါဘုရားရှင်နဲ့အတူတကွနေထိုင်နေပါလက်ခင်နဲ့မိမိရောရောပေါ့ပေါ့ဆာဆာများနေမှနေကြပါပြီတဲ့အဲ့လိုစဉ်းစားပြီးတော့ဒီယဟန်တွေကိုထိတ်လန့်မှုတန်ွေကရစီရရင်တော့ကောင်းပါပဲလို့အဲ့လိုမြတ်စွာဘုရားစဉ်းစားနေတယ်ဒါမျက်စွာပြဒီယဟန်တွေကိုထိတ်လန့်အောင်ဘယ်လိုများလုပ်ရပါမလို့ညာတော့ဖြင့်တတ္တဝါတွေဆိုတာဘေးတွေ့ရင်တော့ထိတ်လန့်တာပဲလေဘေးတွေ့ရင်ထိတ်လန့်တာပဲအခုတရားမတော်ဦးဇင်းတို့တတ္တိကောင်းနေဆိုတာဘေးမတွေ့သေးလို့ဟုတ်လားဘေးတစ်ခုခုတွေ့ပြီဆိုတာနဲ့အဲ့ဒါထိတ်လန့်နေတေးကြတဲ့အဲ့ဒါဘုရားတရားတန်တာကိုအမှတ်ရလိမ့်မယ်အဲ့ဒါနဲ့မျက်စွာပြကဒီယဟန်တွေကိုထိတ်လန့်အောင်ဘယ်လိုလုပ်ရမလို့လို့စဉ်းစားတော့ရှင်မောဂလံကိုရမေကြီးကိုအမှတ်ရရှင်မောဂလံကိုဒီဟန်တွေကိုတကိုးနဲ့ထိတ်လာအောင်လှုပ်ခိုင်းရင်တော့ကောင်းပါပဲလို့ဆက်ရှင်မောဂလံငါးဒီလာရင်တော့ကောင်းပါပဲလို့အဲ့လိုမြတ်စွာဘုရားတောင်းတတယ်အဲ့ဒါကိုရှင်မောဂလံကမြတ်စွာဘုရားစိတ်ဖြစ်တာကိုသူ့ရဲ့စိတ်နဲ့သိတယ်အဲ့ဒီတော့ခဏနေတော့ကြွလာကြွလာတော့မြတ်စွာဘုရားကရှင်မောဂလံနဲ့အဲ့ဒီယဟန်တွေကိုသင်ထိတ်လန့်စီလို့ဒါပဲအမိန့်ရှိလိုက်အဲ့တော့ဘာလို့တုံဆိုတော့ရှင်မောဂလံကအဲ့ဒီပြတ်သက်ဆောင်အကြီးကြီးကိုတုံလှုပ်သွားတာသူ့ရဲ့တကိုးနဲ့တော့ငလျင်းလေးပတ်တော့ခအောင်လှုပ်တယ်လို့မျိုးအဲ့တော့လှုပ်အောင်ဖန်သေးတယ်အဲ့တော့ယဟန်ကြီးအကုန်လုံးကြောက်လန့်သွားတယ်ရှင်မောဂလံလှုပ်လို့လှုပ်တယ်ဆိုတာသူတို့မသိဘူးဘာလို့မျက်တာကြီးလှုပ်လဲမသိဘူးဆိုတော့အကုန်လုံးဧကတိတွေဘာတွေတောင်ပါဘူးလို့ပြောတယ်အောက်ကအကုန်လုံးပြေးဆင်းလာကြတယ်နော်အကုန်ပြေးဆင်းလာအဲ့ဒီမှာမြတ်စွာဘုရားလည်းပြေးဆင်းလာမယ်ဆိုတော့လည်းသိတယ်ပြီးလို့မှအောက်ကနေပြီးတော့အရန်နဲ့ကျောင်းဘဝကနေဈဉ္ဉံလျှောက် မယဟန်တော်လေးတွေကလည်းခန့်ငယ်ငယ်လေးတွေဆိုတော့မြတ်စွာဘုရားကိုအားကိုးတာအဲ့တော့လည်းမြတ်စွာဘုရားရဲ့ထံတော်ဘာကိုအကုန်လုံးစုလာပြီးတော့မြတ်စွာဘုရားတဲ့အကြောင်းကြီးအကြီးအကျယ်လှုပ်သွားတယ်ပျုံမြဲကြလိမ့်မလားမသိဘူးဘာလို့လှုပ်တယ်လဲဆိုတာမင်းတို့သိလားလို့မေးတယ်မသိဘူးဗျာဆိုတော့အဲ့ဒါမင်းတို့မေ့နေလို့ငါရှင်မမောက်ကလာကိုအသေးချာလှုပ်ခိုင်းတာတဲ့မြတ်စွာဘုရားဘာမှဖုံးကွယ်မထားဟုတ်လားအဲ့ဒီမှာပဲဦးရင်တို့ရှိဝဲမိနေတဲ့အဲ့ဒီရဟန်းတော်လေးတွေကိုမြတ်စွာဘုရားဒီဥဋ္ဌာဏသုတ်တာဆိုတာဟောတာ။အဲ့တော့ဂါထာက၄ပုဒ်ရှိတယ်။ဂါထာတိုင်းဂါထာတိုင်းမှာဟော၄နဲ့တဲ့အတိဘယ်ဟောတွေးစရာအတိဘယ်အများကြီးရှိတယ်ပေါ့။ဒါကဦးရင်ခုချိန်မှာပြောရင်းနဲ့စေကူးတဲ့ဟောတွေးမိတာလေးတွေကိုပဲဖြည့်ပြီးတော့ပြောနိုင်မှာ။ပိဋကတ်တို့လည်းပဲဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေဆိုတော့ကိုယ့်ကိုယ်လည်းပဲဖြည့်ပြီးတော့ကြည်ကြည်ပြန့်ပြန့်တွေးမယ်ဆိုရင်လည်းတွေးလို့ရတော့ပါပဲ။အဲ့တော့ပထမဂါထာကဘာပြောတုံးဆိုတော့ဩဒေထနိတိရထကောအထောသူပိတေနဝါအာတုရာနေညီကဏိတာတဏဝိဒါနာရုပတံပထမဂါထာလေးလိဗ္ဗာပါပြောတော့အာတနာနေယာမဩဒေထထကြကုန်တော့နော်ကိုယ်နေရာလေးကနေထားလိုက်ကြအောင်နဲ့နေရာလေးတဲ့ခွေပြီးတော့တာတာလေးကိုယ်စိတ်ကုနဲ့ကိုရင့်ပြီးတော့မူးမနေနဲ့နော်နေရာကထကြနိတိရထထိုင်ကြကုန်တော့ဒါကတက်ကြွတဲ့အမှုရာတကယ်လုတော့မယ်ဆိုတဲ့စိတ်နဲ့ခန္ဓာကိုယ်ကိုပြင်ဆင်လိုက်အောင်ဆိုတော့ပြောတာဟုတ်လားဥဒ္ဒရထနေရာကနေထားကြနိတိရထထိုင်ကြတယ်ဘောတင်တို့အားသူပိတေနအိဆက်နေခြင်းဖြင့်အိမ်မောကြနေခြင်းဖြင့်ကာနိဒာကောအထောအဘယ်အကျိုးရှိပါအန္တီနော်ကောအထောသူပိတေနဝါတင်တို့ဟာအိမ်မောကြနေတဲ့ဖြင့်ဘာအကျိုးရှိမလို့လဲဒီစကားလေးနှကုံအရင်စပြောတယ်။ထားကြကုန်တော့ထိုင်ကြကုန်တော့တင်းတော့အိမ်မောကြနေပြီဘာအကျိုးရှိမလို့တဲ့။ဘာဖြစ်လို့လဲဆိုတော့တဏ္ဍဝိဒါနာရုပ်ပတံ။အတုရာနေကြီးကဏိတာအတုရာနေကြီးအတုရာနာကျင်မှုတွေတင်းတော့မှာရှိနေတယ်တဲ့။ပြီးတော့မြတ်စွာဘုရားကဥမာလေးနဲ့ပြောတာ။တဏ္ဍဝိဒါနာညောင်စုခံရသည်ဖြစ်၍ရုပ်ပတံပေါက်ပြန်တုံလုံးနေတဲ့တင်းတို့အတွက်နိဒာအိဆက်ချင်းပြန်ကာပဲကျိုးရှိပါအနည်းအဲ့ဒါသူကပြောနေတာကသင်တို့အတွက်အိတ်နေလို့အကျိုးမရှိဘူးတဲ့ဘာလို့ဆိုတော့သင်တို့မှာနာကျင်မှုတွေရှိနေတယ်တဲ့ညောင်စုလို့လည်းပဲအောက်ပြန်တုံလုံးတဲ့အနေထားနဲ့လည်းနေနေကြရတယ်တဲ့ဒါကြောင့်သင်တို့ကအိတ်ရမယ့်အခြေမဟုတ်ဘူးဆိုတဲ့အတိအကျကိုပြောတာဟုတ်လားနော်ထားကြကုန်တော့ထိုင်ကြကုန်တော့အိဆက်ချင်းပြန်သင်တို့ကဘယ်ကျိုးရှိပါမလဲဟုတ်သင်တို့ကနာကျင်မှုတွေနဲ့နေရတယ်ညောင်စုလို့တုံလို့ဖောက်ပြန်နေတဲ့အနေထားနဲ့လည်းနေနေရတယ်။အဲ့တော့နာကျင်မှုဆိုတာဘာပြောတာတော့ပြည်သူကအလုံးရင်းမိပြီးဖြစ်မယ်လို့ဥယျင်ထင်ပါဟုတ်လား။နာကျင်မှုဆိုတာကစိတ်ရဲ့နာကျင်မှုကိုအဓိကရည်ညွှန်းတာ။ဒီနေ့မှဥယျင်တို့မင်းကုန်းဆိုတော်ဘုရားကြီးကအာတုရဆိုတဲ့ဒီနာကျင်မှုလေးကိုအကျေပြင်းပြန်ဓမ္မဘုဒ္ဓရှိအောင်လို့၃မျိုးခွဲခြားပြီးတော့ပြတာရှိတယ်။ဒါဆိုတော့ဘုရားကြီးကကျမ်းစာတွေအမျိုးမျိုးတကြွနှက်ဆက်တာဆိုတော့အဓိပ္ပာယ်တွေကိုသူကျမ်းစာထဲမှာတွေ့တာကိုပြောပြတာပေါ့နော်။အာတုရဆိုတဲ့နာကျင်မှုဆိုတာ၃မျိုးရှိတယ်တဲ့ပထမအာတုရဘာလဲဆိုတော့စရာတုရနော်အသက်ကြီးလို့အိုလို့နားလာတာ။နော်အိုပြီဆိုရင်တော့အဲ့ဒါအလိုလိုနားမှာပဲမနာကျင်လို့မရ။နောက်ခဏကြီးကတိတ်ပြီးတော့ဟောင်းနေရွှေ့နေဆိုတော့ကောင်းတဲ့နေရာတိတ်ပြီးတော့မရှိတော့ဘူး။နော်ဒီနားအနာကိုကိုအောင်ပြောင်းတော့ဟိုနားအနာလား။ဟိုနားအနာကိုအောင်ပြောင်းတော့ဒီနားအနာအကုန်လုံးယုံရွဲပြီးတော့ပြီးတော့လည်းပဲဒီလိုနဲ့ပဲပြည့်စည်သွား။အဲ့လိုအသက်ကြီးလာလို့ကိုနားလာတာဒါကရှောင်လို့မရဘူးနော်အသက်ရှိရင်လည်းဆိုရင်တော့ဒီနာကျင်မှုကရင်ဆိုင်ရကောင်းကောင်းမွန်မွန်နဲ့ရှင်းနေရဆိုတာမရှိပါဘူးဟုတ်လားအဲ့လိုအိုလို့ကိုအသက်ကြီးလို့ကိုနားတဲ့အနာမျိုးကိုရတာတူရလို့ခေါ်တယ်နောက်ဒုတိယနာကဘာလို့ဆိုတော့ရောဂါတူရယောဂဗေယနှိမ့်ချက်လို့တချို့အသက်မကြီးသေးပေမဲ့လို့ငငယ်ရွယ်နဲ့နော်အဋ္ဌကံဒီဆိုလို့သုံးမဟုတ်အနေတိုင်းအစာတော့အသွားလာမစင်ခြင်းလို့နော်ခန္ဓာကိုယ်ကြီးအမျိုးမျိုးဖောက်ပြန်မှုတွေဖြစ်ပြီးတော့ယောဂါဖြစ်ကြဝေဒနာတွေဖြစ်ကြအဲ့လိုယောဂါကြောင့်နာတဲ့အနာကိုရောဂါတူရာလို့ဒီလိုပြောတယ်တဲ့ဒီနေရာမှာဆိုလိုတဲ့အာတူရာကအဲ့ဒီအာတူရာနှစ်မျိုးကိုပြောတာမဟုတ်ဘူးဟိုရန်တော်လေးတွေကငယ်လေးငယ်လေးတွေကျမကြီးလည်းကောင်းဟုတ်လားဘယ်အာတူရာကိုပြောတာတုံးဆိုတော့ကိလေသာတူရာကိုပြောတာလေကိလေသာကြောင့်နာရတဲ့နာကျင်မှုကိုပြောတာ။အကိလေသာဆိုတာစိတ်နှလုံးကိုပူလောင်အောင်နှိမ့်ဆက်တဲ့ရှုမြိုက်တဲ့သဘောဝတရားလို့အကျဉ်းချင်းတရားကြီးမှန်မြန်နားလည်ထားကြပြီလားဟုတ်လား။ နော်ရာဂဒေါသမောဟခေါင်းဆောင်တဲ့ကိလေသာ10မျိုးအလုံးသိနော်ဆွဲမဲ့မှုဆိုတာဖြစ်ရင်အကျဉ်းနှံ့မှုဆိုတာဖြစ်ရင်တွေ့ပြီမှုဆိုတာဖြစ်ရင်ဒါကိုယ့်ရဲ့စိတ်နှလုံးဟာနာကျင်မှုဆိုတာကိုခံစားရဒါကကိလေသာကြောင့်ဖြစ်တဲ့နာကျင်မှုဆိုတာကတောယုံတန်ယုံတတိတောယုံတန်ယုံအတိနဲ့တိဖို့တော့သိတော့မလွယ်ဘူးပေါ့ပြီးတော့သူကဒါနဲ့ပဲအများတန်းလူလူနေနေတာဆိုတော့သိပြီးတော့စိတ်ထဲမှာမထူးသလိုလည်းရှိရဲ့ကိုကအရန်အေးချမ်းချမ်းအတိနဲ့တတိနဲ့နေတဲ့အလေးချင်းများပြီဆိုတော့မှကိလေသာဖြစ်ရတာနာကျင်တယ်ဆိုတာကိုသိနိုင်တယ်။ဟောဆိုငင်းငင်းချမ်းချမ်းနေတဲ့ဇာတိထဲမှာလှုပ်ခတ်သွားပြီးပူသွားပြီဆိုရင်တော့နည်းနည်းထင်ရှားသွားတယ်။အမြဲတမ်းပူနေတယ်ဆိုရင်တော့ပူတာသိမထင်ရှားဘူး။အမြဲတမ်းလှုပ်လှုပ်ခတ်ခတ်နဲ့နော်ကြောက်ရက်ခတ်ပြီးတော့နေတယ်ဆိုရင်တုံတုံကြောက်ရက်ခတ်တာကသိပြီးတော့သူ့မှာမထူးဘူး။ငြိမ်းနေတာကြာပြီဆိုရင်တော့နည်းနည်းလေးလှုပ်တာနဲ့သိလာတယ်။အေးနေတာကြာပြီဆိုရင်တော့နည်းနည်းလေးပူတာနဲ့သိတယ်။ဒါကမှမဟုတ်ဦးဇင်းတို့တွေကဤလေသားကြောင့်နာကျင်မှုတွေခံရတယ်ဆိုတာဘာလို့စိတ်ထဲမှာမထင်ရှားအောင်ဆိုတော့သူနဲ့အမြဲတမ်းနေနေလို့မထင်ရှားတာဟုတ်ရဲ့လားသူနဲ့အမြဲတမ်းနေနေလို့မထင်ရှားတာသူ့ရဲ့နှိမ့်ဆွတ်နိုင်စွာအာမကြီးလို့မထင်ရှားတာမဟုတ်ကိုယ့်ရဲ့နော်ပေတဲ့တေတဲ့အနေအထားမျိုးကြောင့်အဲ့ဒါကမထင်ရှားတာဟုတ်လားခုမြတ်စွာဘုရားကတင်းတို့ဟာအိတ်ရှင်နေခြင်းဖြင့်ဘယ်ကျိုးရှိပါလဲဒီတင်းတို့မှာနာကျင်မှုတွေရှိနေတယ်ဆိုတာအဲ့ဒါကိုပြောတာအဲ့ဒီနာကျင်မှုကိုထပ်ပြီးတော့ပုံပေါ်မြတ်စွာဘုရားဘလို့ပြောတော့တန်လဝိဒါနာရုပ္ပတံတန်လဝိဒါနာတန်လဆိုတာညောင်းနော်ဩမြားညောင်းလို့လည်းသုံးတယ်ပေါ့လက်ထဲမှာကျုပ်တို့ပြသားတွေဘာတွေဝါးတွေဘာတွေကန်လို့အခက်မသိရင်ညောင်းလေးတိတိလေးတွေရှူးတာရှူးဖို့မှာပါဟုတ်လားအေးအဲ့ဒီညောင်းတော့ကိုရည်ရတာမဟုတ်ညောင်းအကြီးကြီးတွေညောင်းရှူးတာတန်လဆိုတာညောင်းကိုပြောတာတန်လဝိဒါနာညောင်ဆူးနေလို့ဖြင့်ရုပ်ပတံဟောက်ပြန်တုံလုံးနေတဲ့သဘောရှိရဲ့တဲ့ဆူကြပါစို့တော်တယ်ပါတယ်ဘာဖဏဘာပဲနဲ့သွားလို့ညောင်ကြီးဆူးလိုက်ပြီဆိုရင်တခါတည်းကိုဖင်ထိုင်ချလိုက်ရတယ်ဆက်မသွားနိုင်တော့ဘူးဟောက်ပြန်တုံလုံးသွားတယ်နော်အဲ့ဒါကိုမြတ်စွာဘုရားကြီးညွှန်းတာဒါကတော့အလွန်တိတာထင်ရှားတဲ့ယာကဒေါသမောဟတွေဖြစ်တာကိုကြီးညွှန်းတာပေါ့ဟုတ်လားအဲ့ဒါလိုကိလေသာညောင်ဆူးလို့ဟောက်ပြန်တုံလုံးနေတဲ့အနေအထားကြီးတန်တန်းနဲ့နေတာအိပ်ဆက်ခြင်းဖြင့်ကာဘယ်ကျိုးရှိပါနည်းနော်ဆိုလိုတာကအပြည့်ရှင်းရသေးတဲ့ပြဿနာတွေရှိတယ်နော်ကို့မှာအိငင်းငင်းချမ်းချမ်းဟိုအိပ်ဆက်နေဖို့အတွက်အချိန်မရောက်သေးဘူးဆိုတဲ့အနေအထားမျိုးကိုလည်းကြီးညွှန်းတယ်ပေါ့ဒီနေရာမှာဦးဇင်းတို့ဒါလေးကိုပေါ်လွင်ထင်ရှားအောင်မြတ်စွာဘုရားခါတော်ပါမှာဩတညာလုံးမြတ်စွာဘုရားလွင်တိခေါမှာဈဉံသွားတယ်လို့ဆိုတယ်။အကြောင်းပြမှာရှိတဲ့အရင်ရှိတဲ့နေရာမှာဈဉံကျွားတပါးတယ်။အဲ့ဒါမိုးတောက်လင်းငါလေးလေးရောက်တော့မှမြတ်စွာဘုရားအကြောင်းတော်ကိုကြွလာပြီးတော့ဟိုလေအောင်ဆက်တယ်ခိတခဏနော်လွတ်လောင်းဆက်တဲ့ချိန်မှာလည်းမြတ်စွာဘုရားတတိတမဇင်ရှိရှိပြီးတော့ခဏနေရင်ငါထမယ်ဆိုတဲ့စိတ်ကလေးနဲ့ခဏကလေးမြတ်စွာဘုရားကျင်းလိုက်လက္ခဏာကိုအနာပေးလိုက်တဲ့သဘောသမေဆွာဘုရားကျင်းဆက်တယ်ဆိုလို့ရှိရင်အဲ့ဒီပါဠိတော်ထဲမှာအဲ့ဒီအကြောင်းလေးတွေကအများနဲ့ပါလာ။ဟောချင်းလေးမင်းများလျောင်းဆက်တယ်လို့တတိနဲ့အတိနဲ့အဲ့ဒီမှာဦးဇင်းအရင်နှစ်သက်တဲ့စကားလုံးလေးရတော့ဘာလို့ဆိုတော့အုတ်ဌာဏပေခဏနေရင်ထမယ်ဆိုတဲ့စိတ်နဲ့အိတ်တာဟုတ်လားအတိုင်းစားမရှိအိတ်တာမဟုတ်ဘူးနော်ခဏလေးနေရင်ထမယ်ဆိုတဲ့စိတ်ကူးလေးရှိတယ်။ဒါမှမဟုတ်အိတ်ခံလေးတွေမှာအဲ့ဒီစိတ်ကူးလေးရှိဖို့လိုတယ်။နော်တတိနဲ့အတိနဲ့ခဏနေရင်ထမယ်ဆိုတဲ့စိတ်လေးနဲ့အဲ့လိုလေသတ္တတရရခန္ဓာနာနာလျောင်းဆက်တယ်ပေါ့အဲ့လိုအိတ်နေတော့အိတ်မပြောသေးဘူးယူရောက်လာလို့ဆိုတော့မနဲ့ရောက်လာရောက်လာပြီးတော့မနဲ့ကဘာပြောလို့ဆိုတော့ဒါကဘာသဘောလဲတဲ့အခုအိတ်နေတာနော်စိတ်ညင်ရရပြီအိတ်ရကောင်းတဲ့နေရာကောင်းလေးရပြီရှင်ပြီးတော့အိတ်နေတာလားတဲ့အဲ့တိုင်းမေးတာဟုတ်လားတခါတလေဦးစင်ကအိတ်စာလေးကိုဖတ်ပြီးတော့ဟုတ်တယ်အိတ်တိတ်စိတ်စိတ်နဲ့ကြောင်ကြတဲ့နေရာလေးကြောင့်အိတ်လိုက်ဥမဝါဟာဆိုတဲ့စိတ်ကလေးကပေါက်လာတာရှိတယ်ဟုတ်လားတော့နေရာကောင်းလေးကိုရလို့အိတ်မယ်ဆိုတဲ့စိတ်နဲ့အိတ်လိုက်တာလားတဲ့ခုလိုနေထွက်အောင်အိတ်မယ်ဆိုတာကြီးကဘာလဲလို့မြတ်စွာဘုရားကိုတက်တက်လာပြီးတော့အနောက်ရှက်စကားပြောတာ။တော့မြတ်စွာဘုရားဘာပြောလို့ဆိုတော့ငါမှာတဲ့ဝိစင်းရည်တွေကိုဆွဲခေါ်သွားမယ့်ချက်ထွန်တက်တက်တဏှာလောဘဆိုတဲ့မကောင်းတဲ့တရားကြီးဘာမှရှိတော့ဘူးတဲ့။ဥပ္ပဒိဆိုတဲ့ဒီဝိဒုက္ခတွေအကုန်လုံးချုပ်ငြိမ်းသွား။ငါအိတ်မယ်ဆိုရင်ငါအမြဲတမ်းအေးစီစီအိတ်လို့ရတယ်ဆိုတဲ့အနေထားကိုပြောတာ။ဟုတ်လား။အမှယာကဒေါသမောဟကိလေသာတွေလည်းမရှိတော့ဘူးဒုက္ခတွေလည်းမရှိတော့ဘူးတဲ့ ဒီလိုမျိုးဖြစ်နေတဲ့ငါအိတ်တာကိုတင်ရဘာလို့ညူးညွန်းနေရတာတော့နဲ့မြတ်စွာဘုရားဟုတ်လားအဲ့တော့အဲ့ဒီတုတ်တန်လေးကိုထောက်ကြည့်မယ်ဆိုလို့ရှိရင်တရားတော်မတို့အရှင်တို့တွေကတကယ်တမ်းကကြေတနာရှိနေတယ်ဒါတော့နားလည်မှုလို့နော်ကြေတနာရှိနေတယ်ဆိုတာကိုသိထားဖို့ကြေတနာတွေမရှင်းရသေးဘူးဆိုတာကိုသိထားဖို့လိုတယ်ဟုတ်လားဒါကြောင့်မြတ်စွာဘုရားကကိလေသာတို့ကြောင့်နာကျင်မှုတွေဖြစ်နေတဲ့ညောင်းနေရှုလို့တုံလို့ပေါက်ပြန်နေတဲ့တင်းတို့အတွက်အိရှက်ချင်းအဖြစ်ဘယ်ကျူးရှိပါနေလို့ပထမကာသာလေးနဲ့စပြီးတော့နှိုးဆော်လိုက်တာသူတို့ကတင်တော့မှပြဿနာတွေရှိနေတယ်ဒုက္ခတွေရှိနေတယ်ဒါကိုရှင်းအောင်လင်းအောင်ကြိုးစားဒါကိုမြတ်စွာဘုရားပြောလို့တာဟုတ်လားဒါပထမကာသာလေးပဲနောက်ဒုတိယကာသာကျတော့မြတ်စွာဘုရားဘာပြောတော့ဥဒ္ဓရထနိတိတထဒါနသိက္ခာတန်တိယဥဒ္ဓရထနိတိတထတော့ပါသေးတာပဲဥဒ္ဓရထနိတိတထဒါနသိက္ခာတန်တိယဥဒ္ဒရထထကြကုန်လောနိတိရထထိုင်ကြကုန်လောဒါလံသိက္ခာတန်တိယတန်တိယစိတ်မှန်နဲ့ငြိမ်းချမ်းမှုလို့ဆိုတဲ့နိဗ္ဗာန်ချမ်းသာကိုရအောင်ဝါငြိမ်းချမ်းမှုရှိအောင်ဒါလံမြဲမြဲမြန်မြန်သိက္ခာလေ့ကျင့်ကြကုန်လောတဲ့ဟောနောက်ဒါကြတော့တိုက်တွန်းချက်အတိအကျပါလာပြီနော်ထကြကုန်လောထိုင်ကြကုန်လောတဲ့ငြိမ်းချမ်းမှုအတွက်နော်လေ့ကျင့်ညာလို့ငြိမ်းချမ်းမှုကမလေ့ကျင့်ရင်မရနိုင်ဘူးနော်လေ့ကျင့်ရတယ်ငြိမ်းချမ်းမှုကတကယ်တမ်းကစစ်မှန်တဲ့ငြိမ်းချမ်းမှုဒီလောကကြီးမှာတန်ဖိုးအရှိဆုံးပဲဆိုတာအလုံးလက်ခံရမယ်လို့ထင်ပါတယ်နော်အဲ့ဒီစိတ်ချမ်းသာမှုငြိမ်းချမ်းမှုလေးတကယ်စစ်မှန်တဲ့အစဉ်အတန်းရှိတဲ့ငြိမ်းချမ်းမှုသာရမယ်ဆိုရင်ဒါကဘာနဲ့မှတန်ဖိုးဖြစ်လို့မရဟုတ်လားအဲ့ဒီငြိမ်းချမ်းမှုကိုရကျင်တယ်ဆိုရင်အလေးချင်းရှိလို့မရဒါကြောင့်မြတ်စွာဘုရားကလေ့ကျင့်ရမယ်လေ့ကျင့်လာမှရှိရပါစကားလေးခံထားအောင်ဆိုတော့ဒါလံဆိုတဲ့စကားလေးပါဒါလံဣက္ခထတန်တိယတန်တိယနေချင်းအတွက်ဒါနာမြင်းမြင်းမြန်မြန်ဝါဆွဆွမြင်းမြင်းသိက္ခာကျင့်ရအခုလုံးတယ်အကြမလို့ဘူးဒီနေ့စိတ်ဝင်စားတယ်နောက်နေ့စိတ်ဝင်စားဘူးအဲ့လိုဆိုရင်ဒကာမဥစဉ်တို့နေချင်းမှုအတွက်ဆွဆွမြင်းမြင်းကျင့်တယ်လို့မဆိုနိုင်ဘူးဒါကဒီဒေသနာကဟိုလုံးနာဝရိယနဲ့ပတ်သက်ပြီးတော့အယံမြင့်မြန်မှမှပေါ်ထားတဲ့ဒေသနာပါဒါဒီဒေသနာကိုသိပြီးတော့လိုက်နာနိုင်ဖို့တော့သူရောကိုရောမလွယ်ကြသေးဘူးပေါ့နော်ကိုမြတ်စွာဘုရားကဆွဆွမြင်းမြင်းကျင့်ရမယ်လို့ပြောတာဒါကြောင့်မတို့အရှင်တို့တွေကအဲ့ဒီအနေထားရအောင်မလှမ်းနိုင်ကြသေးဘူးပေါ့ဟုတ်လားမလှမ်းနိုင်ကြသေးဘူးစိတ်ပါတဲ့ခါလုံးမယ်စိတ်မပါရင်ပြစ်ထားတယ်တခါတလေမေ့လောင်အောင်ပြစ်ထားပြီးတော့မှတော်တော်ပူပူလောင်လောင်လေးဖြစ်လာပြီးဆိုတော့မှပဲအမှတ်ရကြတာမျိုးရောမရှိဘူးလားရှိတယ်ခုမြတ်စွာဘုရားအဲ့လိုမျိုးအဖြစ်เสียရထားကြကုန်တော့ထိုင်ကြကုန်တော့ငြိမ်းချမှုအတွက်ဆွဆွမြင်းမြင်းကျင့်သုံးကြကုန်တော့ဒါလေးကိုအရင်ပြောတယ်ဟုတ်လားအဲ့လိုပြောပြီးတော့မြတ်စွာဘုရားဘာဆက်မရှိတော့မဟောပမတ်တိဝိညာယမစ္စုရာဇာအမောဟိထဝတ္တနုဟိတဲ့ဒီပါဠိလေးကိုနော်အနရိပ္ပေပြင်ရင်နည်းနည်းရှုပ်ထွေးရရှိတယ်တောတရာနိယမောအနရိပ္ပေပြေဖို့နည်းနည်းခဲရင်တယ်တသူရဲ့ဆိုလိုရင်းအတိတ်ပဲကိုပြောမယ်တင်တို့မိနေတာကိုတင်မင်းကတိပြီးတော့တေဂာနီးမှာနော်တင်တို့ကိုတွေးတူဝေကြီးဖြစ်အောင်အလုံးမခံရစေနဲ့လို့ပြောတာနော်အတူတူပြောရရင်တော့တေဂာနီးမှာမတွေးဝေရစေနဲ့လို့ပြောတာမင်းရင်တော့အဲ့ဒါဒီကနေ့မှတူတူရေတရားလေးဟုတ်လားဒါကတော်တော်တရီထားစရာကောင်းတဲ့စကားပဲနော်ဒီစကားကတော်တော်တရီထားစရာကောင်းတဲ့စကားပဲနော်မင်းနေရင်တော့ဒီကနေ့မှတူတူရေတရားလေးနေဆိုတဲ့ဒီချက်ကလေးကဟုတ်လားဒါကမြတ်စွာဘုရားကနော်ဒီကနေ့မှတူတူရေကြီးတရားတာမျိုးမဖြစ်စေရင်မဖြစ်ပါစေနဲ့လို့ဒါပြောတယ်ဒါဆိုကြပါစို့မင်းနေရင်ဘယ်ပုံပဲနီးတူတူရေတရားတာတော့ဒါနည်းနည်းတော့ဟိုရှင်းရှင်းလင်းလင်းနားလည်ဖို့လိုမယ်ပေါ့နော်ဆိုကြပါစို့ဒီခန္ဓာရဲ့ပုံမှာအမှန်ကန်သိအောင်သတိထားတဲ့လုပ်ငန်းစဉ်လို့ဆိုတဲ့ဒီသတိပဋ္ဌာန်ဘာဝနာလုပ်တဲ့နဲ့အလံဝေးပြီးတော့မိမိရောရောပေါ့ပေါ့ဆာလာပဲနေမယ်ဆိုရင်တော့ဒီပုဂ္ဂိုလ်ဒီတတ္တဝါဟာဒီခန္ဓာဒီဘဝဒီလောကနဲ့ပတ်သက်ပြီးတော့ဘာမှသူအမှန်ကန်သိရအောင်မရှိဘူးသတိမရှိတဲ့အတွက်ကြောင့်ဒီခန္ဓာဒီဘဝဒီလောကနဲ့ပတ်သက်ပြီးတော့သူဘာမှမှန်မှန်ကန်ကန်သိရအောင်မရှိဘူးဒီခန္ဓာကြီးရဖြစ်နေတာကတစ်မျိုးသူတည်နေတာမြင်နေတာထင်နေတာကတမျိုးဒီလိုသွားမယ်ဟုတ်လားဒီခန္ဓာကဖြစ်နေတာကအိစ္ဆာဒုက္ခအနတ္တသဘောသူထင်နေတာကအိစ္ဆာဒုက္ခအတ္တသဘောဒီတိုင်းသွားမယ်အဲ့ဒီတော့ဘာဖြစ်တုံဆိုတော့မှားမြင်မှုတို့ရဲ့နောက်ဆက်တွဲဆွဲလန်းမှုဆိုတဲ့ဥပါဒံတရားကတော့အသေးစားကိုပဲအဲ့ဒီပုဂ္ဂိုလ်ရဲ့ဘဝမှာကြီးကြီးမားမားရှိနေတယ်နောက်တတိမရှိရင်အတိမရှိနိုင်ဘူးအတိမရှိဘူးဆိုရင်ဆွဲလန်းမှုကြီးလိမ့်မယ်ဆိုတာကိုပြောနေတာတပည့်တို့အားလုံးဒီစကားလေးရဲ့အတိတ်ပဲကိုနားလည်နိုင်လိမ့်မယ်လို့ထင်ပါတယ်နော်တတိယရှိရင် မမကံကံတိတာမရှိနိုင်ဘူးမမကံကံတိတာမရှိရင်ဆွေးလမ်းမှုဥပါဒံတရားတွေလာလိမ့်မယ်ဆွေးလမ်းမှုဥပါဒံတရားတွေလာပြီဆိုရင်တော့တေချာတယ်အဲ့ဒီပုဂ္ဂိုလ်ဟာဒီကနေ့မှာတွေ့ဝရလိမ့်မယ်သူကအတင်းဖက်တွယ်တိမ့်ပိုက်ထားတယ်တဘာဝတရားကြီးကအဲ့ဒါကိုခွင့်ပြုမှာမဟုတ်မင်းဖက်တွယ်ဒီဖြစ်စီမဖက်တွယ်ဒီဖြစ်စီမင်းဆွေးလမ်းဒီဖြစ်စီမဆွေးလမ်းဒီဖြစ်စီသူကတော့သူ့တဘာဝအတိုင်းကွဲကွာတော့အောင်လုပ်လိုက်မှာပဲဒါကသူလမ်းစဉ်ပဲအတ္တဘာကိုဆင်းရဲစေတော့ဆိုပြီးတော့လောက်တာတော့မဟုတ်ဘူးဒါသင်္ခါရတရားတို့ရဲ့သဘောကိုကဒီတိုင်းရှိတာကိုယ်ကိုယ်ကတက်တက်နားမလည်နိုင်နေတာပေါ့ဟုတ်လားအဲ့တော့နားမလည်တဲ့အခါကျတော့ဘာဖြစ်တော့ဆိုတော့ဒုက္ခရောက်တော့တာပေါ့ဖြစ်နေတာကြီးကိုလက်မခံနိုင်ဘူးနားလည်းမပြေးနိုင်ဘူးအဲ့မှာသဘောဝတရားနဲ့ကိုယ်နဲ့ကပဋိပက္ခသဘောမျိုးလိုဖြစ်တယ်အဲ့ဒါတေဂာနီးမှာတွေ့ရတယ်ဆိုတာအဲ့ဒါပဲဒီတေချင်းတရားကြီးကိုနားလည်းအောင်လည်းမကြိုးစားခဲ့ဘူးဒီပစ္စည်းမှုကိုနားလည်းအောင်မကြိုးစားခဲ့ဘူးနားလည်းမလဲဘူးတကယ်နှစ်ဘူးတွေတွေ့လာပြီဆိုတော့ဒါကဘလို့မှလက်မခံနိုင်ဟုတ်လားဒါကြီးကိုရသလောက်ဖက်တွယ်ထားခြင်းနဲ့ရသလောက်အချိန်ဆွဲထားခြင်းနဲ့တို့တော့ကိုယ်တော်ကိုဆန္ဒအတိုင်းဖြစ်เสียအကြောင်းမရှိဘူးသူဖြစ်เสียရှိတဲ့အတိုင်းဖြစ်သွားမှာတစ်ချက်ကလေးမှတတ္တဝါရဲ့ဆန္ဒကိုသဘာဝတရားဟာငက်ွက်နေမှာမဟုတ်ဘူးဟုတ်လားအဲ့တော့ကိုယ်ကဘာလို့အောင်ဆိုသူတို့ကိုပြုပြင်ပြောင်းလဲဖို့ဆိုတာကအလွန်မိုင်မဲတဲ့အတွေ့ပဲသူတို့ကပြုပြင်ပြောင်းလဲကိုစဉ်းစားတာဟာအလွန်မိုက်မဲတဲ့အတွေ့ပဲဟုတ်လားတကယ်တမ်းကဘာလို့ကိုစဉ်းစားလဲနားလည်းကိုကြိုးစားရမှာဘာလို့ကိုကြိုးစားနားလည်းကိုကြိုးစားမှာအခုသတိထားတယ်ဆိုတာနားလည်းအောင်ကြိုးစားတာဗျဟုတ်လားအဲ့ဒါသတိကမထားလို့ဆိုရင်တော့နားလည်းမှုကဘယ်တော့မှရှိမှာမဟုတ်နော်သတိမရှိရင်နားလည်းမှုမရှိနိုင်ဘူးနားလည်းမှုမရှိလို့ရှိရင်ဆွဲလမ်းမှာပဲဟုတ်လားဒီနေ့မှဦးရှင်တို့သတိရဲ့ဆွဲရင်တတိလေးနည်းနည်းလေးပြောခြင်းနဲ့ဒါလေးလည်းပဲမကြာခဏဦးရှင်တို့ပြောနေကြပါပဲ။အိုးမြတ်စွာဘုရားလက်ထက်ကရှင်တူရိရဲ့မယ်တော်သုဘဝါဒမင်းသမီးဆိုတာရှိဟုတ်လား။အဲ့ဒါဒီသုဘဝါဒကရှင်တူရိကိုခုနှစ်နှစ်တိုင်တိုင်ပိုက်ထဲမှာကိုဝန်ဆောင်ရတယ်။ဒါကသူ့ရဲ့ဝတ်ကြွေးပေါ့။သူ့အတိတ်ကာလကတာမီနဲ့ရောက်လွန်ကျူးခဲ့တဲ့ဝတ်ကြွေးတစ်ခုရှိတယ်၊ကံတရားတစ်ခုရှိတယ်။အဲ့ဒါကိုပြေးချရတာ။ကံမွေးဖွားကနေမှတတိတွေလွတ်လွတ်ပြီးတော့မိမောတွေ့ရတာအကျဉ်းကြီးပဲအရန်ဆင်းရဲတယ်အဲ့ဒါနဲ့သူ့ရဲ့အိမ်သားဖြစ်တဲ့ကောလိယမင်းသားကိုခေါ်ပြီးတော့အရှင်မြတ်စွာဘုရားကြီးကိုတွားပြီးတော့သုဘဝါဒမင်းကြီးကကြောတယ်လို့ပြောကြည့်ပါမြတ်စွာဘုရားကိုတွားကြောကြည့်ပါသူ့မှာအလွန်ကြီးထန်တဲ့ဝေဒနာတွေကြုံရလို့ဘုရားတရားတန်ခါရဲ့ဂုံကြီးစုကိုအောက်မရင်နဲ့အဲ့ဒီအခက်ခဲကိုကြော်လွန်နေအောင်ဖြတ်တန်းနေတယ်လို့လည်းရှောက်ပေးပါသူကတကယ်တမ်းကတော့အရိယာပုဂ္ဂိုလ်ပဲသုဘဝါဒမင်းကြီးကဟုတ်လားဒါကြောင့်မြတ်စွာဘုရားရဲ့ဂုံတရားတော်ရဲ့ဂုံတန်ခါတော်ရဲ့ဂုံကိုသူကောင်းကောင်းသိတယ်အဲ့ဒီဂုံတွေကိုစဉ်းစားရင်းနဲ့ပဲဒီဒုက္ခဝိဒနာကိုကြုံလာနိုင်အောင်သူကြိုးစားတာအဲ့လိုမျိုးလင်းရောက်ကြဘူးမြတ်စွာဘုရားကြီးလွတ်တော်မြတ်စွာဘုရားကြီးရောက်တော့အဲ့ဒီတကာကအကျိုးချောင်းလျှောက်တယ်အဲ့ဒီမှာမြတ်စွာဘုရားကသုဘဝါဒမင်းမီချမ်းသာစေတည်းလို့ဒီလိုမျိုးမေတ္တာသဘောမြတ်စွာဘုရားပြုရအောင်တိုက်တိုက်ဆိုင်ဆိုင်ပဲအဲ့ဒီအချိန်မှာပဲချမ်းချမ်းသာသာတားဖို့ခွာရဲဟုတ်လားအဲ့ဒါနဲ့တူတူပြောကြပါစို့ဒီသားလေးမွေးလာပြီဆိုတော့သားလေးကခုနှစ်နှစ်သားလေးတန်းဖြစ်တဲ့သဘောမျိုးပဲဟုတ်လားအဲ့တော့သားလေးမွေးပြီးတော့ဘုရားမှုရှိတဲ့တန်ခါတော်တွေကိုအိမ်ပြင့်ပြီးတော့ဆွန့်ကပ်တယ်အဲ့လိုဆွန့်ကပ်တဲ့ဆွန့်ကျွေးပွဲမှာဒီရှင်တိဝိရိသရောသားကိုရှင်သာရိပုတ္တရာမထေရမြတ်ကြီးကခေါ်ပြီးတော့စကားပြောတယ်ရှင်သာချမ်းသာတာရှိရဲ့လားဆိုတော့ခုနှစ်နှစ်တည်တည်တူးအိုင်ထဲမှာနေခဲ့ရတာဘယ်လိုချမ်းသာနိုင်မလို့ဘုရားလို့သူပြောတယ်အဲ့လိုအချီအချာရှင်သာရိပုတ္တရာနဲ့သူ့ရဲ့သားစကားပြောနေတာကိုနောက်သုဘဝါဒမင်းမီးကမြင်ရတဲ့အခါမှာစိတ်ထဲမှာအလွန်နှစ်သက်ကြည်စမ်းငါသားကတရားစစ်သူကြီးနဲ့ရှင်ပြီးတော့စကားပြောနေတာမိဘတယောက်အနေနဲ့နော်အစဉ်အတန်းရှိနေတဲ့သားသမီးကိုကြည့်ပြီးတော့ပီတိဖြစ်တယ်ဆိုတာဒါထုံးစံပေါ့နော်အဲ့လိုနှစ်သက်တဲ့သဘောကြီးဖြစ်နေတာကိုမြတ်စွာဘုရားကသိတယ်သိတဲ့အခါကျတော့အဲ့ဒီသုဘဝါဒကိုခေါ်ပြီးတော့စကားတစ်ခုမေးတယ်မြတ်စွာဘုရားသုဘဝါဒတဲ့ဒီလိုသားမျိုးမြန်ရမယ်ဆိုရင်နောက်ထပ်ဘယ်နှယောက်လောက်မင်းလိုချင်တော့လို့မေးတာနှစ်သက်နေတာကိုမြင်လို့မေးတာမေးတဲ့ခါကျတော့သုဘဝတာဘာလို့ဆိုခုနှစ်ယောက်လောက်ရချင်နေတဲ့ဒီလိုသားမျိုးရမယ်ဆိုရင်ခုနှစ်နှစ်တည်တည်ကိုဝင်ဆောင်ရတဲ့ဒုက္ခမေးသွားပြီဟုတ်လားခုနှစ်ရက်တည်တည်မိမောတွေ့ရတဲ့ဒုက္ခမေးသွားပြီသူလိုချင်တာလေးသူရချင်တာလေးရပြီဆိုတော့စောစောကမလိုလားအပ်တဲ့ပြန်မဆင်းရတာတွေခက်ခဲတာတွေအကုန်လုံးမေးလိုက်နိုင်အဲ့ဒီမှာမြတ်စွာဘုရားဥဒ္ဒံစကားဥဒ္ဒံဂါထာလေးတစ်ပုဒ်ကြည့်မယ်အဲ့ဒီဥဒ္ဒံဂါထာလေးကတော့ ဘုရားအရင်သဘောကြားတယ်စတူတရားစစမိရင်တော့ပြောဖြစ်တယ်ဟိုလေတော်တော်လည်းကောင်းပါတယ်။ဘာပြောတာလဲဆိုတော့အတ္တတံတတရူပေနပိယရူပေနအပိယဒုက္ခဒုက္ခတရူပေနပမတ္တမတိဝတ္တိကဲ။ဒီကောင်ကဘာပြောလို့ဆိုတော့အတ္တတံတတရူပေနတာယာဘွယ်မဟုတ်တဲ့လောကကြီးကတာယာဘွယ်ရာလူလူနဲ့ပမတ္တမတိဝတ္တိမိနေရတဲ့တတ္တဝါတွေကိုလွှမ်းမိုးဖြည့်ဆည်းနေတယ်ကဲ။ဆိုတော့ကလောကကြီးကတာယာဘွယ်မဟုတ်ဘူးပေါ့ဒါပေမဲ့ကိုကသတိရှိဘူးဆိုရင်အဲ့ဒီတာယာဘွယ်ရာဘာမှမရှိတဲ့လောကကြီးကပဲကိုယ့်ရဲ့စိတ်ထဲမှာတော့တာယာဘွယ်ရာတွေအပြည့်အဲ့လိုထင်သွားအောင်လောကကြီးကကိုယ့်ကိုလှည့်စားပြီးတော့လောဘဒေါသတွေဖြစ်အောင်ကိုယ့်ကိုလွှမ်းမိုးဖြည့်ဆည်းထားတယ်ဒါတစ်ချက်အတ္တတံတတရူပေနပိယရူပေနအပိယပိယရူပေနအပိယချစ်ခင်နှစ်သက်ဖွယ်ရာမရှိသောလောကကြီးကချစ်ခင်နှစ်သက်ဖွယ်ရာလူလူနဲ့အမတ္တမတိဝတ္တိမိမိရောရောပေါ့ပေါ့ဆာဆာနေနေရတဲ့တတ္တဝါတွေကိုလွှမ်းမိုးဖြည့်ဆည်းထားတယ်တဲ့ဟောနောက်တစ်ချက်ပြောတယ်ဆိုလိုတာကလောကကြီးကအချစ်ခင်နှစ်သက်ဖွယ်ရာဘာမှမရှိဘူးပေါ့သို့သောကိုကသတိမရှိဘူးဆိုရင်အဲ့ဒီအမှန်တရားကိုကိုမသိဘူးမသိနိုင်ချစ်ခင်နှစ်သက်ဖွယ်ရာမရှိတဲ့လောကကြီးကိုပဲကိုကတော့ချစ်ခင်နှစ်သက်ဖွယ်ရာကြီးလို့ထင်သွားတာအဲ့ဒါကိုကဆန်ချစ်ခင်နှစ်သက်ဖွယ်ရာမရှိတဲ့လောကကြီးကချစ်ခင်နှစ်သက်ဖွယ်ရာလူလူနဲ့ကိုကိုလှည့်စားပြီးတော့လွှမ်းမိုးဖြည့်ဆည်းသွားတစ်ချက်ရှိရင်နော်ဒုက္ခဒုက္ခတရူပိနာတဲ့တတိယအချက်ဆင်းရဲတဲ့လောကကြီးကချမ်းသာလိုလိုနဲ့ပမတ္တမတိဝတ္တိမိမိရောရောနေနေကြတဲ့တတ္တဝါတွေကိုလွှမ်းမိုးဖြစ်စေတာလေတဲ့ဟောဆိုလိုတာကလောကကြီးကချမ်းသာမရှိဘူးပေါ့နော်ဆင်းရဲဒုက္ခနဲ့တိဆောက်တာကပေါ့ဒါပေမဲ့ကိုကသတိမရှိဘူးဆိုရင်အဲ့ဒီအမှန်တရားကိုကိုမသိနိုင်ဘူးဒါကြောင့်ဆင်းရဲတဲ့လောကကြီးကချမ်းသာတရားလိုလိုနဲ့ကိုယ်စိတ်ထဲမှာနော်မိနေမယ်ဆိုလို့ရှိရင်အဲ့လိုမျိုးလှည့်စားတာကိုကိုကောင်းကောင်းခံရလိမ့်မယ်။သုံးချက်နော်။တာယာဝေမဟုတ်တဲ့လောကကြီးကတာယာဝေရာလူလူနဲ့ချစ်ခင်နှစ်သက်ဖွယ်ရာမဟုတ်တဲ့လောကကြီးကချစ်ခင်နှစ်သက်ဖွယ်ရာလူလူနဲ့နောက်ဆင်းရဲတဲ့လောကကြီးကချမ်းသာလူလူနဲ့မိနေရတဲ့တတ္တဝါတွေကိုလွှမ်းမိုးဖြည့်ဆည်းထားတယ်။အဲ့တော့ဒီကထာလေးမှာအဓိကအကြံဆုံးစကားလုံးကဘာဖြစ်မလဲဆိုရင်ဦးစင်းအမြင်ပြောမယ်နော်။ပမတ္တမတိဝတ္တိဆိုတဲ့စကားလုံးမှဖြစ်မယ်။မိနေတဲ့တတ္တဝါကိုလွှမ်းမိုးဖြည့်ဆည်းထားတယ်။မေ့နေတဲ့တတ္တဝါကိုလွှမ်းမိုးဖြည့်ဆည်းတယ်ဆိုတော့မမေ့ဘူးဆိုရင်တော့လွှမ်းမိုးဖြည့်ဆည်းတာကိုမခံရဘူးဆိုတဲ့အသေးပဲကအလိုလိုတက်ရောက်သွားတယ်။ဟုတ်တယ်မို့လား။မေ့ရင်သာသူကလွှမ်းမိုးဖြည့်ဆည်းလို့ရမှာမမေ့ရင်သူကိုယ့်ကိုလှည့်စားလို့မရဘူး။ကိုကသတိရှိနေလို့ရှိရင်လောကကြီးရဲ့လိမ်ညာတာကိုကိုမခံရဘူးဆိုတဲ့အသေးပဲ။လောကကြီးရဲ့လှည့်စားတာကိုကိုမခံရဘူးဆိုတဲ့အသေးပဲ။ဟုတ်ရဲ့လား။အဲ့တော့လောကကြီးရောသူ့ပုံမှန်တိုင်းသွားနေတာပေါ့။ကိုကမေ့နေတာသတိမရှိတာကိုကစားကိုယ့်ကိုလမ်းပြီးတော့လိမ်နေပါညာနေပါ။တနည်းအားဖြင့်ကိုကိုကစားနော်အမြင်လေးမှောက်မှပြီးတော့မှားယွင်းသွားတာဒီလိုလည်းပဲပြောလို့မရဘူးလားရတယ်ဒါပေမဲ့မြတ်စွာဘုရားတော့နော်ဩဘယ်လိုပြောမလဲစိတ်ဝင်စားဝယ်ကောင်းအောင်အလင်္ကာမြောက်အောင်ပြောပြတတ်တယ်ပေါ့ကိုကသာမိနေမယ်ဆိုရင်တော့တာယာဝယ်မဟုတ်တဲ့လောကကြီးကတာယာဝယ်ရလူလူနဲ့ချစ်ခင်ဝယ်မဟုတ်တဲ့လောကကြီးကချစ်ခင်ဝယ်ရလူလူနဲ့ရှင်ရတဲ့လောကကြီးကချမ်းသာလူလူနဲ့ကိုကိုလွှမ်းမိုးဖြစ်ရေးသွားမယ်ဆိုလောကကြီးရဲ့မာယာသဘောကိုနည်းနည်းတော့စိတ်ထဲမှာပေါ်လင်းသွားစီတယ်ပေါ့ဒီလင်းဒီကာထာလေးကဟုတ်လားဒါဒီထဲမှာဦးဇင်းတော်ကအနှစ်သာရအနေနဲ့ဘာတွေ့ရလို့ဆိုတော့အော်မိနေရင်တော့ကိုခံရလိမ့်မယ်ဆိုတာလေးစောစောကဒီစကားကိုအော်စောစောကစကားကိုနှံ့ပြီးတော့ဆက်တက်ဖို့လိုတယ်နော်မိနေလို့ရှိရင်ဒီကနေ့မှတူတူဝေတရားလိမ့်မယ်ဟုတ်လားဒါကြောင့်မမိရနဲ့မိမယ်ဆိုရင်တော့ဒီကနေ့မှတူဝေရလိမ့်မယ်တေမင်းကကိုကိုတူဝေအောင်လုပ်လိမ့်မယ်အဲ့လိုတေမင်းရဲ့တူဝေတာလုပ်တာကိုမခံရစီနေလို့မြတ်စွာဘုရားအဲ့လိုပြောတာတကယ်လို့မမေ့ဘူးဆိုရင်တော့တင်းမင်းကကိုယ့်ကိုတူတူဖြစ်အောင်လုပ်လို့မရဘူးကိုယ်မှာအသိရှိတယ်ဉာဏ်ရှိတယ်နားလည်မှုရှိတယ်တဘာဝတရားကြီးကဒီတိုင်းပဲလို့သိထားတယ်ဆိုရင်ကိုယ်ကစိတ်တိုင်းမကြတယ်ဖြစ်လို့လည်းပဲလက်မခံနိုင်လို့လည်းပဲဒါကြီးကဘာမှအကြောင်းလည်းရှိမှာမဟုတ်ဘူးပြစီတင်ကြရတော့ပြစီသွားမှာပဲကိုယ့်ကိုငိုယိုလို့လည်းမရဘူးတောင်းပန်လို့လည်းမရဘူးဘာလုံးလို့မှမရဘူးဟုတ်လားကိုယ့်ကိုဘလို့ပဲကြောက်ပြက်ခတ်နေနေတဘာဝတရားကြီးကတော့ဘာမှပြောင်းလဲတော့မှာမဟုတ်အဲ့ဒါကိုကြိုးစားရမှာကဘာလဲဆိုတော့တဘာဝတရားကြီးနဲ့ပတ်သက်ပြီးတော့နားလည်မှုရှိအောင်ကြိုးစားရမှာအဲ့ဒီနားလည်မှုရှိအောင်ဆိုတော့ဟောနားလည်မှုရှိအောင်ကြိုးစားတယ်ဆိုတဲ့နေရာမှာအဓိကကဘာလဲဆိုတော့တတိယဟုတ်တယ်မဟုတ်လားအေးအခုတတိထားနေတယ်ဆိုတာဒီခန္ဓာကြီးရဲ့တဘာဝကိုနားလည်အောင်ကြိုးစားတာနားလည်ရင်နားလည်တော့အမှန်ကန်သိတဲ့အတွက်ကြောင့်ဆွေလမှုကအလိုလိုရော့မယ်ပေါ့ဆွေလမှုရော့တာနဲ့ဒီကနေ့မှာเนาะပြည်ပြည်လေးလေးရှိတာအကြောင်းအကျိုးဆက်ပြီးတော့မြင့်မြတ်တဲ့အကျိုးကျေးဇူးတစ်ခုအနေနဲ့မရနိုင်ဘူးလားရနိုင်တယ် ဒါကြောင့်ဒုတိယကထာလေးလည်းပဲအများကြီးမှတ်သားရမှာရှိဘူးလားရှိတယ်နော်ဥဒ္ဒတနိတိတ္ထဒါနံသိက္ခာတန်တိယထားကြကုန်တော့ထားကြကုန်တော့ငြိမ်းချမ်းမှုအတွက်ဆွေးဆွေးမြေမြေကြိုးစားကြကုန်တော့ဟုတ်လားမိနေလို့ဆိုရင်တော့တင်းနေကတင်းတို့ကိုတူတူဝေးဖြစ်အောင်တေကနေမှလှုပ်လိုက်မယ်အဲ့လိုမျိုးတင်းနေရဲ့တူဝေးတာလှုပ်တာကိုမခံရခြင်းနဲ့ဆိုတဲ့ဒီဒုတိယကထာလေးဒါနဲ့လည်းပဲမြတ်စွာဘုရားကတတဝါရရဲ့ကိုယ်ခန္ဓာရဲ့တဘာဝကိုမှန်မှန်ကန်ကန်သိတဲ့အသိဉာဏ်ဖြင့်ထိတ်လန့်မှုတန်ဝေကကိုအခြေခံပြီးတော့တရားဘာဝနာလို့ကိုကြိုးစားအထုတ်ခြင်းစိတ်ကိုနှိုးဆွပေးနိုင်တယ်လို့မဆိုနိုင်ဘူးလားဆိုနိုင်တယ်ဒါဒုတိယကထာအောင်နောက်တတိယကထာလေးဆက်ပြီးတော့သွားရအောင်နော်တတိယကထာကဘာပြောတာလဲဆိုတော့ရှားရဒေဝမနုဿာသတိဋ္ဌာတတိတာတိဋ္ဌံတိအဋ္ဌိကတရထေတံဝိတ္တိကခဏောမှာဥပိ္ပစေကခဏတိတာဟိသောစံတိနိဗ္ဗာန်ပိသမပိတာတဲ့တို့ကတော့တက္ကထာကွဲရပေါ့နော်6ပါးသာရှိတယ်ဒီကထာလေးကဒီကဘာပြောတော့တောကကြီးကိုမြတ်စွာဘုရားသုံးသပ်ပြတာရာယဒေဝမနုဿာသတိတာတိဋ္ဌံတိအဋ္ဌိကနတ်နဲ့တကွာတော့ဟိုဒီလူလောကကြီးဟာနော်နတ်ဒီမြမာတွေပါထည့်ပြောနော်မဟာရိစ္ဆန်တွေအပေပုံသားတွေတော့တိတ်ထဲမပြောနော်ရာယဒေဝမနုဿာသနော်နတ်ဒီလူတွေနတ်ဒီတတ္တဝါတွေဟာတဲ့တိတာတိဋ္ဌံတိအဋ္ဌိကဘလို့တီးနေကြတာတော့ဘလို့နေနေကြတာဆိုတော့အဋ္ဌိကအလိုဆန္ဒတွေနဲ့နေနေလူချင်းမှုတွေနဲ့နေနေတာဒကာမတို့ဦးဇင်းတို့ကဒါရိုက်ပြောနေတာပဲနော်အဋ္ဌိကလူချင်းမှုတွေနဲ့နေနေတာတိတာညိကညိကမှုတွေနဲ့တိတ်ထန်တီတည်နေကြတယ်တဲ့နော်နှစ်ခုပြောရတယ်သူကနော်လူချင်းမှုကိုအဋ္ဌိကလူချင်းမှုတွေနဲ့နေနေတာတိတာညိကတွေ့တာမှုတွေနဲ့နေနေတာတော့ဒါလေးကိုနည်းနည်းလေးလက်တွေ့ကြကြလေးစဉ်းစားကြည့်လူချင်းတွေလူချင်းတွေဆိုတာတွေကများသောအားဖြင့်လူချင်းတွေဆိုတဲ့ကိုကမရသေးဘူးဆိုတဲ့အိဗေကပါနေတယ်ဟုတ်တယ်မဟုတ်လားဇာဝိသားဆိုရင်ဒါကိုလူချင်းတွေလို့သိမရှိတော့လေကိုဟာဖြစ်သွားပြီဟုတ်တယ်မဟုတ်လားစဉ်းစားကြည့်စဉ်းစားကြည့်နော်အဲ့တော့လူချင်းတွေဆိုတာကမရသေးဘူးလို့လည်းယဉ်ညွန်းတယ်အဲ့တော့မရသေးတာတွေကိုနှမ်းနှမ်းပြီးတော့ရားချင်တယ်လူချင်းတွေမဖြစ်သေးတာတွေဖြစ်ချင်နေတယ်ဒါကိုအဋ္ဌကလို့အိဗေဖွင့်နိုင်မလားဖွင့်နိုင်တယ်နော်လူချင်းတွေဟောတိတာညိကတ်တွေ့တာနေတယ်တဲ့ဤကတည်တားနေရဲဆိုကြဆိုတာကြတော့ရာဝီသားရဲ့အပေါ်မှာလို့ကြီးညွတ်မနေဘူးလားမရသေးတာကိုသွားပြီးတော့ဤကတားကတိတ်မရှိဘူးဒါလေးကငါဟာလေးလို့လုတ်ပြီးရင်တော့အဲ့ဒါကဒါကိုအလွန်ဆွဲနေတယ်ပေါ့စိတ်ထဲကဒါနဲ့ပတ်သက်ပြီးတော့တော့ညှိနေတယ်ကတ်နေတယ်တော့စိတ်ထဲမှာအမြဲတမ်းကတ်နေတယ်ဘာလို့တော့ငါဟာလေးရဲ့အပေါ်မှာအမြဲတမ်းကတ်နေတယ်တရားမဥိနေရဲ့စိတ်ကမရသေးတာကိုလိုချင်ရာဝီသားကိုညှိကတ်ဟောဒီနှစ်ခုနဲ့အနေများတယ်စိတ်တွေရှောက်ရောက်ပြီဆိုလို့ရှိရင်အမိဖမ်းကြည့်ပါရမီတွေးနေတာတော့ပါရမီစဉ်းစားနေတာတော့ဘယ်ဒီကိုငါစိတ်ကလေးကကတ်ကတ်သွားနေတာတော့လို့မင်းအဲ့ဒီငါဟာဆိုတာတွေသွားကတ်ကတ်ဟုတ်တယ်မို့လားအဲ့ဒါဘာလို့လဲညီးနေတာကတ်နေတာဆိုတော့အဲ့ဒါပဲဗျဟောဒီခန္ဓာကိုယ်ကြီးနဲ့ပတ်သက်ပြီးတော့ကတ်နေတာရှိမယ်ငါဟာလို့တိမ်ပိုက်ထားတဲ့အရာတွေရဲ့ပုံမှာကတ်နေတာရှိမယ်ဟုတ်လားလူရင်းနေဆိုတာကတော့မရသေးတာပုံမှာအဓိကရင်းညွှန်းနေညီးကတ်တယ်ဆိုတာကတော့ရှားပြီးသားပုံမှာအဓိကညီးညွှန်းနေနှစ်ခုလုံးကိုတရားကိုကြောက်ရင်တော့ဘာရမှာဆိုလောဘရမယ်ပေါ့ဟုတ်တယ်မို့လားအဲ့တော့တတ္တဝါတွေဘဝမှာဘာနဲ့အနေညာလဲလို့မင်းရင်အဲ့ဒီလောဘနဲ့ပဲနင်းနေတာလူကျင်နာရကျင်နာတွေရှိတယ်ရပိတာလေးတွေရဲ့ပုံမှာသားရမမောတာရှိတယ်ညိကတ်တွေ့တာရှိတယ်သူတို့နဲ့ပတ်သက်ပြီးတော့အမြဲတမ်းချင်းပေးပြီးတော့စဉ်းစားနေတာရှိတယ်နော်ဒါတွေပါပဲဟုတ်လားဒါကိုမြတ်စွာဘုရားပြောတာယာယဒေဝမနုဿာသတိတာတိဋ္ဌံတိအဋိကနတ်တတဝါတော်ဒုလောကကြီးဟာလူရင်မှုတွေရခြင်းမှုတွေညီကတ်တွေ့တာမှုတွေနဲ့နေနေကြတာတဲ့တရထေတံဝိတ္တိကဟောမြတ်စွာဘုရားတိုက်တွန်းတယ်ဘာတိုက်တွန်းလို့ဆိုတော့ဝိတ္တိကအဲ့ဒီညီကတ်တွေ့တာပြီးတော့နေတဲ့အလွန်လေးကျေပြန့်နေလောဘဆိုတဲ့တဏှာကိုတဲ့တရထေတရထလွန်မြောက်အောင်ကူးရမယ်နော်တရထလွန်မြောက်အောင်ကူးရမယ်တရထေတံဝိတ္တိကအေတံဝိတ္တိကအဲ့ဒီတဏှာလောဘကိုတရထလွန်မြောက်အောင်ကူးမြောက်ရမယ်ဆိုလိုတာကအဲ့ဒီလောဘကိုကျော်လွှားနိုင်အောင်ကြိုးစားရမယ်လို့ပြောတယ်။ဟောဒါကအဆုံးဆုံးမြတ်စွာဘုရားနောက်တိုက်တွန်းချက်လို့လည်းဆိုနိုင်တယ်ပေါ့နော်။လောဘကိုလွန်မြောက်အောင်ကူးရမယ်ဆိုတော့ဒါကအရဟတမညာဓာတ်ဖွညာရအောင်လုပ်ရမယ်လို့ပြောလိုက်တာနဲ့ဘာထူတော့အမထူဟုတ်လား။ဒီအဲ့လိုပြောပြီးတော့မြတ်စွာဘုရားဘာဆက်ပြောရော။ခဏောမှာဥပိ္ပစကားတဲ့။နော်။ဘောတင်တို့ဒီခဏောအခွင့်အရေးကိုမှာဥပိ္ပစကားမကျော်လွန်ကြစေနဲ့တဲ့။ဒါကြတော့သူကဓာတ်ရိုက်နော်တံဝေကသဘောမျိုးထိတ်လန့်မှုရှိအောင်တတိထားမိအောင် တရားမြတ်စွာဘုရားဟောပြတော့ခဏဝမှာဥပိ္ပဇကတင်းတို့စီအခွင့်အရေးကိုဆုံးရှုံးအောင်မလုပ်ကြနဲ့မကြော်လွန်ကြစေနဲ့လို့ဒါပြောတယ်တတိအနေထားကဘာကိုဆုံးလွန်ရလဲဆိုတာဟောဒီပေတအလုံးသဘောပေါက်တယ်နော်သာသနာတော်မြတ်ကြီးနဲ့တွေ့ရတဲ့တော့အသိဉာဏ်ရှိတဲ့လူသားတယောက်ရဲ့အဖြစ်ကိုဒါအခွင့်အရေးလို့ပြောတာဒါအတူတူပြောရတော့ဒီနေ့ချက်ပဲတော့အသိဉာဏ်ရှိတဲ့လူသားတိုင်းလည်းပဲစစ်မှန်တဲ့အဆုံးအမကောင်းနဲ့တွေ့ကြတာမဟုတ်စိမ္မာနဲ့အဆုံးမကောင်းနဲ့တွေ့တဲ့လူသားတိုင်းလည်းပဲအသိဉာဏ်ရှိကြတာမဟုတ်သဘောပေါက်လားဆိုတော့လူတိုင်းဘုရားဘာသာဖြစ်တာမဟုတ်ဘုရားဘာသာဖြစ်တိုင်းလည်းပဲအသိဉာဏ်ရှိတာမဟုတ်ဟုတ်လားအဲ့တော့ခုမှဒကာမတို့ဦးဇင်းတို့တွေမှာအဲ့ဒီနှစ်ချက်ကပြည့်စုံနေတယ်ပေါ့နော်ကိုယ်မှာသိနိုင်မြင်နိုင်တဲ့နော်အသိဉာဏ်လည်းရှိတယ်ယေရှုဘုရားအဆုံးမရဲ့ပုံမှာမုံမြင့်တယ်ဆိုတဲ့ယုံကြည်မှုလည်းရှိတယ်ပြီးတော့ဒီအဆုံးမကောင်းကြီးနဲ့လည်းတွေ့ရတယ်ဒါပါလဲလို့မေးရင်အခွင့်အရေးပဲအခွင့်အရေးမှာအခွင့်အရေးတွေထဲမှာအဘိုးတန်ဆုံးတန်ဖိုးအကြီးမားဆုံးအခွင့်အရေးပဲဘာလို့ပြောတန်ဖိုးအကြီးမားဆုံးအခွင့်အရေးလို့ပြောတာရောတန်ဖိုးအကြီးမားဆုံးသောအကျိုးရလက်ထွက်အောင်လုံနိုင်ခွင့်ရှိတာကိုကြီးညွန်တာဟုတ်တယ်မို့လားဆိုရပါစို့စီးပွားရေးလောကပညာရေးလောကတော့အခွင့်အရေးတွေပွင့်နေဆိုဟဲ့ဒါတွေလှုပ်တာဒါကအခွင့်အရေးပဲပြောရတာရှိတယ်နော်အဲ့တို့ရတဲ့အခွင့်အရေးကအလုံးချနိုင်လို့ဘာတွေကိုရတယ်ပဲပြောပြောဒုက္ခတော့မငြိမ်းဘူးအစီဝိုင်းနဲ့ပတ်သက်ပြီးတော့အခွင့်အလမ်းဘလောက်ကောင်းလို့စီဝိုင်းရည်ဘလောက်ရအောင်လုပ်နိုင်ပါတယ်ပဲဆိုဆိုပတ်စံနေတော့အပုံကြီးပေါ်ကောင်းပေါ်လာမယ်ဒါမဲ့ဒုက္ခတော့မငြိမ်းဘူးပညာရေးဘက်မှာအခွင့်အရေးရှိလို့ပညာတတ်ကြီးဖြစ်ကောင်းဖြစ်မယ်တိုးတော့ဒုက္ခတော့မငြိမ်းဘူးခုဒီအခွင့်အရေးကကိုယ်အသုံးချနိုင်မယ်ဆိုရင်ရရှိတဲ့အကျိုးကျေးဇူးကဒုက္ခငြိမ်းသွားနိုင်လူရင်းကိုသဘောပေါက်ဖို့လိုတယ်နော်ဘာတွေပါလဲဖြစ်ဖြစ်ဒုက္ခငြိမ်းလားမငြိမ်းလားဆိုတာကိုတိုင်းတာစရာပြည်တယ်တစ်ခုအနေနဲ့နော်တိုင်းတာကြည့်တတ်ဖို့လိုတယ်ဟုတ်လားတချို့အရေကလောဘကအယောင်တင်ပေးနေလို့ကိုယ်စိတ်ထဲမှာတမှုရှိတယ်လို့ထင်နေတာတကယ်တမှုရှိတာမဟုတ်ဟုတ်လားတော့တကယ်တမှုရှိရင်ဒုက္ခကိုမငြိမ်းချင်အောင်တောင်းနေရသွားစီရတယ်တချို့အရေကရလာပြီးမှဒုက္ခတွေကိုပိုးသွားစီတယ်ဒုက္ခတွေကတဲလာတယ်အဲ့ဒါလောဘကခေါ်လာတာပေါ့နော်ဒါပဲကိုယ်စိတ်ထဲမှာတော့ဒါရုပ်အယံတမှုရှိတယ်လို့ထင်တယ်နည်းနည်းလေးတော့ခံရပြီဆိုတော့မှဩတော်တော်မှားတော့ပါလားလို့သိတယ်အဲ့ဒီကျတော့အဲ့ဒါကြီးကိုနှုတ်ပြလို့လည်းမရဘူးဒါမျိုးတွေလည်းရှိဟုတ်ရဲ့လားဒါကြောင့်ပြည့်တဲ့ပေါင်းတော်တို့အခွင့်အရေးကိုတန်ဖိုးရှိဆုံးအခွင့်အရေးလို့ဘာကြောင့်ဒါလေးကိုပြောရတာလဲဆိုတော့ဒုက္ခငြိမ်းသွားစီပြီးငြိမ်းသွားဒီအထိတော့အကျိုးကျေးဇူးထူးနိုင်တဲ့အတွက်ကြောင့်ဒီအသိဉာဏ်ရှိတဲ့လူသားတယောက်ရဲ့သာသနာတော်မြတ်ကြီးနဲ့တွေ့ခွင့်ရတဲ့ဒီအနေထားလေးကိုအခွင့်အရေးလို့ပြောတာအဲ့ဒါကိုမြတ်စွာဘုရားပြောတဲ့တော့မကြောလွန်စီနေတဲ့မကြောလွန်စီနေဆိုတာကကြောလွန်သွားနိုင်လို့မို့ပြောရတာကျွန်တော်မသွားနိုင်ဘူးဒါရက်ထားတော့ဘယ်တော့မှမဆုံးရှုံးနိုင်ဘူးဆိုရင်အဲ့လိုတိုက်တွန်းနေကြကြောင်းမရှိဘူးဟုတ်တယ်မို့လားအရင်တန်းကျော်လွန်သွားနိုင်တယ်အဲ့တော့ကျော်လွန်နေဆိုတာကအဓိကကဘာလဲတာသနာတော်မြတ်ကြီးကတော့ဒကာမတို့ဦးဇင်းတို့ရဲ့တသက်မှာတော့မကွယ်သေးပါဘူးဟုတ်လားနောက်လည်းတော်တော်နဲ့တော့မကွယ်တော့သေးပါဒါပေမဲ့အရေးကြီးတာကကိုယ့်အသက်ပဲဟုတ်လားနောက်ကိုယ့်အသက်ကိုယ့်အသက်သေးသေးဆိုတာလည်းဘာမှမသေးကြတော့ဘူးမရေရတော့အဲ့တော့အသက်သေးတာမြန်ဆန်နိုင်တဲ့လောက်ဒီအခွင့်အရေးဟာဆုံးရှုံးသွားနိုင်တယ်ဒါပဲဆိုတော့ဒါကဒီအခွင့်အရေးဟာဘယ်လောက်ထိဆုံးရှုံးလွယ်လဲလို့မေးရင်တည်ခြင်းတရားဟာလွယ်သလောက်ဒီအခွင့်အရေးဆုံးရှုံးဖို့အတွက်လွယ်ကူတယ်လို့ဒီလိုပဲပြောရမယ်ဟုတ်တယ်မို့လားနောက်ဆိုတာဘာမှတည်ကြမှုရေးရမှုမရှိပါဘူးဟုတ်ရဲ့လားဒါကြောင့်ဒီအခွင့်အရေးကိုကြောလွန်မသွားအောင်ဒကာဓမ္မတို့ဦးဇင်းတို့ကရရှိနေတဲ့အခိုက်အတန့်မှာစူးစမ်းကြရမယ်ဆိုတာကိုတခါတည်းမြတ်စွာဘုရားကတိုက်တွန်းချက်ထုတ်လိုက်တဲ့သဘောဟုတ်ရဲ့လားအဲ့ဒီမှာမြတ်စွာဘုရားပြုပြီးတော့လေးနဲ့အောင်အခွန်ရင်းကိုကြောလွန်ရင်ဘာတွေဖြစ်မှာတုံးဆိုခန္ဓာတိတာဟိသောစံတိနိရယံပြီးတမပိတာဒါလေးဆက်ဟောရအောင်အခွန်ရင်းကိုကြောလွန်သွားစီမယ်အခွန်ရင်းကိုလက်လွတ်ဆုံးရှုံးသွားစီမယ်ဆိုရင်ဘာဖြစ်မှာတုံးတလုံးနဲ့ပဲဟောတယ်ခန္ဓာတိတာဟိသောစံတိအခွန်ရင်းကိုကြောလွန်သွားတဲ့ပုံကိုယ်တွေဟာစိုးရင်ညာလိမ့်မယ်ဒါပဲဟုတ်လားပူလောင်ညာလိမ့်မယ်စိုးရင်ညာလိမ့်မယ်နော်ဘလောက်ဒီအဆိုးရင်သွားရနိုင်လဲဆိုရင်နိရယံပြီးသမတ်ပြီတာအခမ်းမသိရင်အဆိုးဆုံးဘဝလို့ဆိုရဲငရဲကိုရောက်သွားပြီးတော့ပူလောင်ပင်ပန်းဆင်းရတာတည်းလေကျုံသွားနိုင်နေတယ်။တေချာတာကတော့အခွင့်အရေးကိုကျော်လွန်စီမဲ့ဆိုရင်ဒီကနေ့မှဆိုရင်ရမှာတော့အမှန်ပဲ။အဲ့ဒီအချက်ကတော့နည်းနည်းလေးဦးဇင်းကပဲပဲနည်းနည်းပြောခြင်းတယ်ပေါ့။နောက်ဒီကနေ့ရောက်ပြီဆိုရင်နောက်အဖြေမှန်လေးတွေကအဲ့ဒီအချိန်မှာကတ်ပြီးတော့ရှားတဲ့တွေကနောက်ဒီကတော့ကတွေးထားလို့ရတဲ့အခြေမျိုးတွေနဲ့တိတ်မတူ။အော်သူရဲ့အဲ့ဒီအချိန်မှာရထားတဲ့အချက်အလက်ကအရင်လက်တွေ့ကြတယ်။ဟောပေါ့လား။အခုချိန်မှာဘယ်လောက်ပဲစဉ်းစားစဉ်းစားအဲ့ဒီအချိန်လောက်တော့နော်မှန်မှန်ကန်ကန်အဖြေထွက်ဖို့အတွက်အချက်အလက်ကအဲ့လောက်ကြီးအာမကောင်းဘူးပေါ့နော်။ဆိုတော့တည်တော့မယ်ဆိုတော့ဒါတွေကတစ်ခါတည်းထားခဲ့ရတော့မယ်။ ဟုတ်တယ်မဟုတ်လားကိုတော်တလုံးရင်းကြီးနေတာလေတခုမှရင်းကြီးတော့ဘူးဆိုတာထင်ရှားတယ်ဟုတ်တယ်မဟုတ်လားစဉ်းစားကြည့်စဉ်းစားကြည့်နော်အဲ့ဒီအချိန်မှာတွေးမိတဲ့အတွေ့အကြုံအခုချိန်မှာကြိုးပြီးတော့နှမ်းတွေးမိတဲ့ဟောတွေးမိဖို့နော်ဘလို့မှအဲ့ဒီအရေးတွေးကိုမှီဖို့မလွယ်သောပေါလာကိုကစိတ်ကူးနေပဲကိုကတွေးရတာဟုတ်ဟုတ်တယ်မဟုတ်လားအဲ့ဒီအချိန်ကျတော့တကယ်လက်ပြီးနဲ့တွေ့လာပြီအဲ့ဒီအချိန်မှာအမြင်မှာအများကြီးရနိုင်တယ်ဒါပေမဲ့ဝမ်းလဲစရာကောင်းတာကအဲ့ဒီအချိန်မှာရတဲ့အမြင်မှာကဘာမှသိပြီးတော့လုံးလို့မရတော့ဘူးဒါပဲဟုတ်တယ်မဟုတ်လားဒါကြောင့်အခုလဲကစားအဲ့ဒီအနေထားလေးနားကိုကတ်နိုင်တယ်လို့ကတ်နိုင်အောင်ကြိုးစားကြည့်တယ်ဩငါအခုမြန်သိမယ်ဆိုရင်ငါဘာလုပ်မလို့နော်ခဏနေငါသိတော့မယ်ဆိုရင်ငါဘာလုပ်မလို့တကယ်တော့ဒကာမတို့ရောက်ဦးရင်တော့တည်ခြင်းတရားနဲ့တွေ့လာတဲ့အခါမှာနော်ဟောအစင်ပြေအောင်အစင်သက်အနေထားမရှိကြသေးဘူး။ဩရဝါဒပဲ။တော်တော်နဲ့လည်းမသေးသေးဘူးလို့ပဲထင်ထားတာ။ထင်တာတော့တွေ့လာမှတွေ့လို့ပေါ့။နော်ဒီလိုပါပဲကမ္မတကာပဲရှုပ်ပြီးတော့နေလိုက်တာပေါ့။စိတ်ထဲမှာတိတိကျကျနိလန်တတ်မှတ်ပြီးတော့လုံးဝအဆင်ပြေစေရမယ်ဆိုတာမျိုးမရှိသေးဘူး။ဟုတ်တယ်မဟုတ်လား။ဒါကတရားကိုတကယ်ရင်းကျင်အောင်အားထုတ်ထားလို့ဒီခန္ဓာရဲ့သဘာဝကိုနော်အသေးစိတ်အရှိချင်းနဲ့တိထားတယ်မြင်ထားတယ်ဆိုတဲ့ပုံကိုယ်လေးဆိုရင်တော့အများကြီးအားရရာရှိတယ်ပေါ့နော်။ဒီကနေ့ဆိုတာလည်းပဲဒီလိုပါပဲဆိုတဲ့အတွေ့အကြုံသူရနိုင်တယ်အမြင်မျိုးရနိုင်တယ်နော်မနေ့ကနဲ့ဒီနေ့ကူးသွားသလိုပဲခုနကနဲ့အခုကူးသွားသလိုပါပဲတေကလေးတေးတယ်ဆိုတာလည်းပဲဒီယုံတန်လေးဒီလိုပဲနော်ဆက်ပြီးတော့ဖြစ်သွားတာပါပဲဆိုတာမျိုးတကယ်ကိုရှင်းရှင်းလင်းလင်းသူသိမယ်ဆိုလို့ရှိရင်တေရင်တရားကသူ့အတွက်နော်ပြည်လေတဲ့ပု္ပ္ပာတစ်ခုဖြစ်သွားနိုင်တယ်ပေါ့ဟုတ်လားအဲ့လိုမှမဟုတ်ဘူးကိုကမိမိရောပေါ်ပေါ်ဆဆဘာမှနားလည်အောင်ကြိုးစားထားတာမရှိဘူးဆိုရင်တော့တေကလေးမှာအစင်မပြေဖို့ပဲညာနှုံးကအရင်များနေရပေါ့ဟုတ်လားဒါကြောင့်ကိုယ့်ရဲ့အနေထားကိုကိုယ့်ကိုမှန်မှန်ကန်ကန်စဉ်းစားတဲ့ရပဲနော်တေခြင်းတရားတွေငါအရှင်တဲ့ရှင်းနေပြီလားဆိုတာနော်များသောအဖြစ်လူတွေကတေခြင်းတရားကိုကိုယ်နဲ့အဝေးကြီးမှာပို့ထားတာဆိုတော့ပြည်နေအောင်လုပ်မယ်ဆိုတဲ့စိတ်ကလေးတွေတော့ရှိပါတယ်အဲ့လောက်တော့မညံ့ကြဘူးပေါ့ဟုတ်လားဒါပေမဲ့အခုလားဆိုတော့မဟုတ်သေးဘူးဟုတ်လားပြည်နေအောင်တော့လုပ်မယ်လုပ်မယ်ဟုတ်လားဒါပေမဲ့အခုလားဆိုတော့မဟုတ်သေးဘူးဘယ်တော့ဘာလို့လို့နဲ့ဆိုတာနော်ဝိသုဒ္ဓံဆိုကြီးပြောတယ်လို့ဘယ်တော့ဘာလို့လို့နဲ့ဟုတ်လားတော်တော်ကိုမရင်ရတဲ့စကားပေါ့နော်ဘေးဘွေးရဲ့ကြုံအေးသေးတုံကိုစီကုတ်ပါလို့အထုတ်တဲ့လားတို့ပါကိုဘယ်တော့ဘာလို့လို့နဲ့ဘာဝနာတိခေါင်လွဲ့နေကွယ်ဖြင်းပင်အများတဲ့ကြပြားလေးတစ်ခုရှိတယ်မစက်ထဲတူးတော့တွန်းနေလေတယ်ဘယ်တော့မှရနိုင်မှလည်းမသိဘူးဟုတ်လားဘေးဘွေးရဲ့ကြုံအေးသေးတုံကိုစီကုတ်ပါလို့အထုတ်တဲ့လားဒီခန္ဓာကိုယ်ကဘေးဘွေးကြီးပဲတဲ့တကယ်တမ်းကဒါဆရာကြီးတွေကအရင်မြင်လို့ရေးတတ်တာပေါ့နော်ဘေးဘွေးကျုံနေတယ်တဲ့အဲ့ဒါကိုတုံတုံခိုက်ခိုက်နဲ့ကြောက်လန့်ပြီးတော့ဒီဘေးကနေလွတ်အောင်တကယ်လားအထုတ်တဲ့နေရတဲ့ဘေးဘွေးရဲ့ကျုံအေးသေးတုံကိုယ်ဒီကုတ်ပါလို့အထုတ်တဲ့နာတို့ပါကိုတို့ပါတော့ဘယ်တော့ဘာလို့လို့နဲ့အဲ့တို့ပါတော့တော်တော်ဆိုးရပါလေဟုတ်လားတို့ပါတော့ဘယ်တော့ဘာလို့လို့နဲ့နော်ဘာဝနာတီးခေါင်လွဲ့နေကွယ်ဖြင်းနဲ့အများသတိမရှိဘူးတဲ့သတိနဲ့အဝေးကြီးမှနေတယ်ဒါကြောင့်ခက်ဖြင်းဖြင်းနဲ့ပဲဒီလိုနဲ့ပဲဒုက္ခတွေပွားကြမှာပေါ့ဒါကြောင့်ဒီသားကြောက်ရအောင်နော်ကိုယ့်ရဲ့အခြေအနေကိုကိုယ့်ကိုမှန်မှန်ကန်ကန်သိဖို့လိုတယ်ငါတည်ခြင်းတရားကိုရင်ဆိုင်နိုင်တဲ့အခြေအတွေမှမှရှိလေလားတည်ခြင်းတရားနဲ့အခြေအနေတွေတွေ့ဖို့အတွက်ငါမှပြင်ဆင်ပြီးသားရှိလေလားတော်တခုစဉ်းစားရရှိတာကဟိုတရားမယ်ဆိုတာလည်းပဲအမှန်တရားပါဟုတ်လားဒါမဲ့အဲ့ဒီတည်ခြင်းတရားမှာနောက်ထပ်အမှန်တရားတွေအများကြီးရှိသေးတယ်နော်တဘောတစ်ခါတရားမယ်ဆိုတာအမှန်တရားအစုံမမြင်တာနောက်တော့ဘယ်သူမှမငင်းနိုင်တဲ့အမှန်တရားသိရင်တရားနာမှာကပ်ပြီးတော့ရှိနေသေးတယ်။အဲ့ဒါဘာလဲဆိုတော့အချိန်ကြီးသိနိုင်နေတယ်ဆိုတာလည်းအမှန်တရားပဲ။ဒါပေမဲ့အဲ့ဒီအမှန်တရားကိုလူတွေသိပြီးတော့ခေါင်းထဲမထည့်ဘူးလို့ဥစဉ်ထင်တယ်။ဟုတ်လား။သိရမယ်ဆိုတာလည်းသိရမယ်ဆိုတဲ့အမှန်တရားကိုတော့ခေါင်းထဲထည့်ပြကြတယ်။အချိန်ကြီးသိနိုင်တယ်ဘယ်ချိန်လို့ကန့်သက်ချက်မရှိဘူးဆိုတဲ့အမှန်တရားကိုကြတော့အဲ့ဒါကတော့ငါမပါတော့ဘူးနဲ့တွေ့ရလို့တွေ့ကြပုံများဟုတ်လား။ပြေတော့သေသွားကြတာပဲလေကိုရှိရင်သေသွားတာပဲ။ဒါပေမဲ့ကိုကတော့အလွတ်သေးထိုင်နေတဲ့သဘောမျိုးပေါ့လေ။ဟုတ်တယ်မဟုတ်လား။နောက်အချိန်ကြီးတည်နေတာတဲ့ငါမပါလောက်သေးဘူးလို့ထင်နေတယ်။အပါမဟောတရားဓမ္မတို့အရင်တို့တွေစဉ်းစားကြည့်ရင်နောက်အဖြေမှန်ကတော့ရပါတယ်။အဒီကနာတို့မှာဖြစ်နေတဲ့အနေထားတွေကဘာမှကိုသိရတာမြင်ရတာမဟုတ်ဘူး။တချို့ကတိတ်တိတ်ပုံကြိတ်ပြီးတော့ဒီခန္ဓာကိုယ်ထဲမှာယောဂါကတည်ဆောက်နေ။အာလက္ခဏာမှလည်းပြတာမဟုတ်ဘူး။ယောဂါလက္ခဏာပြပြီလဲဆိုရောအဖြေမရှိတော့လုံးလုံးမရတော့။အဲ့ဒီလိုလူတွေအများကြီးရှိဟုတ်တယ်မဟုတ်လား။ဒါပေမဲ့အဲ့ဒီကံဇိုးမေးကြီးကတော့ကိုယ်တော့မပေါက်တော့ဘူးလို့ဒီလိုထင်ကြတာစဉ်းစားတဲ့အခုရှိတာကအဲ့လိုတွေ့တော့တဲ့လူတွေလည်းပဲသူတို့လည်းပဲကိုယ်လိုပဲငါတော့ဖြစ်မှာမဟုတ်ပါဘူးလို့ထင်နေကြတဲ့အတူဖြစ်သွားတာအဲ့ဒါကိုယ်လည်းပဲမဖြစ်ဘူးပြောလို့မရဘူးဟုတ်ရလားဒါကြောင့်ပြည့်တဲ့ပေါင်းသူတို့ကောင်းတို့ ခဏမှာဥပိ္ပဒေကအခွင့်အရေးကိုမကျော်လွန်စေနဲ့ဟုတ်လားမြတ်စွာဘုရားတိုက်တွန်းတာကိုပြောတာပါဟုတ်လားဥစဉ်တို့ကရှေ့ရနေပြီးတော့ဒါကြီးကိုခတ်မှာမှာမပြောရင်မပြောဘူးဆိုတော့ကိုယ်လည်းပဲဘာမှမဟုတ်သေးဘူးလေဟုတ်တယ်မဟုတ်လားဒါမြတ်စွာဘုရားဟောပြတာကိုပြောပြတာနောက်ခဏမှာဥပိ္ပဒေကအခွင့်အရေးကိုမကျော်လွန်စေနဲ့ကျော်လွန်တဲ့ဘာဖြစ်မှာလဲခန္ဓာဒီတာဟိသောစံတိအခွင့်အရေးကိုကျော်လ တိုက်တွေပြုတ်တွေအထိမိမိမုံမုံနေတဲ့လူတွေဆိုရင်တေဂါလီစိုးရင်ရတဲ့ပိုးပြီးတော့လွန်ခဲ့တဲ့အပေလေးကိုရောက်သွားသည်အထိစိုးရင်ရတယ်မရှိဘူးလားရှိတယ်အဲ့ဒါကိုမြတ်စွာဘုရားဆက်ပြောတာနော်ခနာတီတာဟိသောစံတိတေဂါလီမှာစိုးရင်ရလိမ့်မယ်ဆိုတာကိုဘယ်ထိပြောလို့နိလျံပိတမပိတာနော်ငရေကြလို့နော်စိုးရင်ရတဲ့အနေအထားမျိုးထိတောင်းရောက်သွားနိုင်တယ်ဒါကြောင့်ဒါကတတိယဂါထာလေးပဲနောက်တတိယဂါထာလေးကလောကကြီးကိုခြုံငုံတော့တက်ပြီးတော့သတိပေးတဲ့သဘောပေါ့နော်ญาญะเทวะมนุษย์ตาญาญะเทวะมนุษย์ตาสติตาไตฐันติอธิกาตระฐิตังวิตติกาขณโณมาอุปิเสกาขณาทีตาหิโตสันตินิยันติตมัปปิตานันตระวะโตดูริหาเนาะญีกั่วตรตามุริโลจินมมมุริเนหนีหนีจาดาหุล่ะเอริตนาโลภะโกตมยอกอ๋อกู้ยามเณอขွင့်ยี้โกมจ่อลွန်เจินเณอขွင့်ยี้โกจ่อลွန်เณสุยินสู้ยาไลเณปูหลองยาไลเณอะทุทะเพ็งงะเยยอกติอิทีสู้ยาได้เดปูหลองยาได้เดสุดาโกตริทายามเณชูดาดาตติยะกาถาရသော်ပြန်ဟုတ်ပြဟုတ်လားတော့ကာတာတခုကျန်နေတယ်နော်နောက်သုဒ္ဓကာတာမှာပြောလို့ဆိုတော့ပမာဒောရဇောပမာဒောပမာဒာနုပတိဒောရဇောအပမာဒီနာဝိဇာယအပ္ပဟေတန်လမတနောတဲ့ဒီကာတာလေးကမှာပြောလို့ဆိုကျင့်စဉ်ကို तू ကပြောတာနော်ကျင့်စဉ်လေးကိုပြောတော့တာမြတ်စွာဘုရားကပမာဒောရဇောပမာဒောပမာဒာနုပတိဒောရဇောပမာဒောမိမိရောရောနေခြင်းဒီဝါသတိရှိပဲနဲ့နေခြင်းဒီရဇောအဲ့ဒါအငြိအကျေးပဲတဲ့မြူမုံအငြိအကျေးပဲတဲ့ပမာဒာနုပတိတော်မိမိရောခြင်းတို့အဖာမှန်ကြာရောက်နေတဲ့ပမာဒောမိမိရောခြင်းဟာလည်းပဲရဇောအငြိအကျေးပဲတဲ့ထပ်ပြီးတော့ပြောတာနော်ဒါလေးကိုအရင်နဲ့နားလည်အောင်ပြောရအောင်နော်မိမိရောခြင်းဒီအငြိအကျေးပဲလို့ပြောပြတဲ့နောက်မှာဒီမိမိရောခြင်းကိုထပ်ပြီးတော့ကြိုးစားနေတဲ့ဆိုလိုတာကထပ်ဖန်တလဲလဲမိနေတဲ့မိမိရောခြင်းဟာလည်းအညစ်အကြေးပဲလို့ပြောတာတာဝတ္တဂါရမတို့အရှင်တို့ကဘယ်လိုနားလဲရမလို့မိနေရင်အညစ်အကြေးတင်နောက်တစ်ထပ်မိမယ်ဆိုရင်နောက်ထပ်အညစ်အကြေးထပ်တင်မယ်ခဏခဏမိနေမယ်ဆိုရင်ခဏခဏအညစ်အကြေးထပ်တင်မယ်အဲ့ဒါကြာရင်အညစ်အကြေးဆုံးဖြစ်သွားတာဒါပဲဒီလေးပဲကိုပြောတာနော်မိလျော့နေခြင်းအဖြစ်အညစ်အကြေးဆုံးကြီးဖြစ်သွားနိုင်တယ်အဲ့တော့ဒီဥစ္စာကတရားဘာဝနာအားထုတ်တဲ့ပုဂ္ဂိုလ်တွေအတွက်လက်တွေ့နားလဲစရာအလွန်ကောင်းတယ်ပေါ့နားလဲဖို့တိတ်ပြီးတော့အခက်အခဲမရှိပါဘူးတတိမရှိတဲ့အချိန်မှာဇာကတုံးသောမောဟဆိုတဲ့နှကိရတာကိုဒီနေရာမှာအညစ်အကြေးကိုပြောတာ။အိုးဟုတ်လား။အဲ့ဒီတရားတွေကတစ်ခုမဟုတ်တစ်ခုဖြစ်လာနိုင်တယ်။ဒါကြောင့်မိနေတာနဲ့အညစ်အကြေးကတော့တင်မိတာပဲ။ဒါတန်းရိုက်လက်ဆွာပဲပါဠိတော်အထောက်ထားပဲ။နော်မိနေတာနဲ့စိတ်မှာအညစ်အကြေးကတော့တင်မိတာပဲ။နော်ဖြူရှင်မှုကိုမြင်လို့တယ်ဆိုရင်တော့တတိကိုတံပိုးထားမှရမယ်ဆိုတဲ့အတိတ်ပဲကိုလို့လို့တက်ရောက်ပြီးတာနော်။ဒါကြောင့်မိလျော့ခြင်းဒီအညစ်အကြေးပဲ။ထပ်ပံတလဲလဲမိနေမယ်ဆိုတော့ထပ်ပံတလဲလဲအညစ်အကြေးတွေကပေးချမ်းနေပဲကြာရင်တော့နောက်ချို့အဝိတ္တိပါရင်စဉ်းစားကြည့်နော်ခဏလေးဝိတ္တရာဆိုရင်ရှော်ရတာလွယ်တယ်နော်လက်နည်းလို့လို့ဖြစ်နေပြီဟာပေးချမ်းနေပြီပဲဘာကြောင့်မှတော့မသိတော့ဘူးဆိုရင်တော့အဲ့ဒါကဖြူဖို့အတွက်တော်တော်ကိုရှော်ဖို့ကခက်သွားတယ်အဲ့တော့ကိုယ့်ဘက်ကိုပြန်ဖြေရလိမ့်မယ်ဒီကျိုးခြိထားတာကိုကိုယ့်ဘက်ကိုပြန်ဖြေရလိမ့်မယ်ဆိုတာကိုသဘောပေါက်ရမယ်ကိုယ်ဖြေရမယ်ကျိုးဆိုရင်ကိုယ့်ဘက်ကိုလွယ်လွယ်လေးဖြေလို့ရအောင်ခြိမယ်ဆိုရင်တော့မဆိုးဘူးပေါ့ဟုတ်တယ်မဟုတ်လားစီအနေအောင်တစ်စိပိတိစိဒေနာနဲ့အစထုတ်လို့ထုတ်အောင်မသိဘူးတခါပြီးသားထုတ်နေအောင်ခြည်ထားတယ်ပြီးရင်ပြန်ခြည်ဆိုအဲကောကတခါရောက်တော့မှာအခုဒီအညစ်ကြီးကလည်းကိုယ်ကိုယ်တိုင်ပြန်လျှော်ဖို့ရမယ်အညစ်ကြီးပဲကိုယ်ဘလောက်ပေးအောင်လုပ်ခဲ့တယ်လဲဆိုတာပေါ်မှာမူတည်ပြီးတော့အညစ်ကြီးကိုလျှော်ဖို့တဲ့နေရာမှာနှစ်လွယ်ကူတယ်ခက်ခဲတယ်ဆိုတာတယောက်နဲ့တယောက်မတူတာအဲ့ဒါပဲတချို့ကအညစ်ကြီးအရန်ထူတယ်ဒီဘဝနဲ့လှုပ်ထားတာမဟုတ်ဘူးအရင်အရင်ဘဝဘဝဘဝတွေကစပြီးတော့ဇေယဝါဒနာလေးနဲ့ဆွေးနေအောင်အညစ်ကြီးတွေကိုလှုပ်ခဲ့တာအဲ့ဒါဒီဘဝဖြူစင်အောင်ဖို့ဆိုတော့အညစ်အကြေးဆုံးကြီးဖြစ်နေတော်တော်နဲ့ဖြူဖို့မလွယ်ဘူး။ဒါကြောင့်စိတ်ကမကြရဘူး။ကိုယ်ကဘလောက်အညစ်အကြေးဆုံးကြီးဖြစ်ခဲ့မှမသိဘူး။နောက်လုံရင်းနဲ့တရားဘာဝနာလုပ်ရတာအခက်အခဲမျိုးမျိုးကြုံမယ်ဆိုရင်အော်ငါကအညစ်အကြေးတော်တော်ထူခဲ့တာပဲ။အခုဒါဝင်ကိုယူရတာပဲပြီးရင်ဟုတ်လား။ဒါကြောင့်ကိုယူရမဲ့တောင်ကိုပေါ့ပေါ့ဖြစ်အောင်စားရရစပြီးတော့ရှော်မဲ့တူတူသိမညစ်စင်နဲ့ပေါ့။ဟုတ်လား။မရှော်လို့လည်းဖြစ်မှာမဟုတ်ဘူး။ဒီကမရှော်နဲ့နောက်ဘဝရှော်မှာပဲ။ဟုတ်တယ်မို့လား။ဒီလုံငန်းဒီတောင်ဝင်ရဲ့သဘာဝတွေကိုနားလည်ထားဖို့လိုတယ်တရားဥစဉ်ကတွေးမိတာလေးတွေနဲ့ဒါဆက်ဆက်ပြီးတော့ပြောတာ ကိုကအညီအကျေးကိုတင်အောင်လုပ်ရင်လုပ်တော့ကိုရှိရမယ့်အချိန်မှာကိုပဲပင်ပါမယ်ကိုပဲဒုက္ခရောက်မယ်ဟုတ်လားဒါကြောင့်အညီအကျေးကိုမပေးအောင်ကြိုးစားရမယ်နော်တတိကောင်းအောင်ကြိုးစားပါဒါကြောင့်ဦးဇင်းကပြောတာအကျန်တဲ့အချိန်မှာတတိလေးတွေရှိဒါမှဒီအချိန်မှာကြိုးစားတဲ့အချိန်မှာအများကြီးလွယ်လွယ်ကူကူထိထိရောက်ရောက်ရှိမယ်နော်အညီအကျေးကိုကိုကတင်အောင်လုပ်လိုက်ဟာကိုကကိုလျှော်လိုက်ဟာကိုကကိုတင်အောင်လုပ်လိုက်ဆိုတော့ချာချာလဲနေတာဟုတ်လားရှိရတော်တော်နဲ့မရောက်ဘူးသဘောပေါက်လားအဲ့ဒီအသေးလေးကိုအင်းဒါကြောင့်မြတ်စွာဘုရားပမာဒောရဇောပမာဒောပမာဒာနုပတိတော်ရဇောထက်ထပ်ပြီးတော့မိနေမယ်ဆိုရင်ထက်ထပ်ပြီးတော့ညစ်ပင်နေဦးမှာပဲတဲ့ဟုတ်လားနော်တစ်ခါမိလို့ပြေတဲ့အပြင်နဲ့နှစ်ခါမိလို့ပြေတဲ့အပြင်မတူနိုင်ဘူးဆိုတဲ့သဘောကိုပြောပြတာဟုတ်လားဒါကြောင့်ဦးဇင်းတို့ပြည့်တဲ့ပေါင်းတော်တော်တို့ဒီတတိမရှိလို့ရှိရင်ညစ်ပင်မှုတွေဖြစ်တယ်ဆိုတဲ့ဥစ္စာကိုကိုကိုယ်တိုင်ဒါနားလည်ကြပြီးသားဖြစ်မလို့ထင်ပါတယ်ဟုတ်ဦးဇင်းတို့ဝေဒနာတန်ယူထဲမှာလာတဲ့ဇာတ်ကားလေးနဲ့နည်းနည်းလေးဆက်ဆက်ပြီးတော့ဦးဇင်းပြောပြမယ်ဆိုကြပါစို့ဘဝမှာဒီဖြစ်ခြင်းသဘောတရားတွေနဲ့ဒါသွားနေကြတာပေါ့ဦးဇင်းတို့ဟုတ်လားဘာတွေဖြစ်တုံးလို့မေးရင်မြင်ခြင်းကြားခြင်းနှမ်းရှုခြင်းစားတော့ခြင်းတွေ့ထိခြင်းတွေ့ချမ်းခြင်းဒါအခုပြောနေတာအလုံးပေးတရားတွေလို့ဆိုနိုင်တယ်နော်ဟုတ်တရားရှိမှတ်တဲ့နေရာမှာထိတာလေးတစ်ခုလေးကိုသိနေုံနဲ့အပြည့်စုံနေဘူးဟုတ်လားဒါကဟိုလုပ်ငန်းရှင်ရလွယ်ကူရကနေစပြီးတော့ဒါလေးကိုအထိုင်ချပြီးတော့လုပ်ဖို့ပြောပြတာဟုတ်တခြားတခြားသိကြရတယ်သတိထားကြရတယ်အများကြီးရှိဘူးလားရှိတယ်ဖြစ်တိုင်းဖြစ်တိုင်းသူကသတိထားရမယ်လို့အဋ္ဌပဒံဒေသနာမှာမြတ်စွာဘုရားကနှိမ့်လန်းပေးထားတာအဲ့ဒါဘာတွေဖြစ်သေးတုံးဒီမြင်ဘာတွေဖြစ်သေးတုံးရှိတာတွေကအများကြီးအဲ့ဒါတွေကိုဦးဇင်းတို့ခြုံပြီးတော့ပြောရရင်မြင်ရင်ကြားရင်နှမ်းရှုခြင်းစားတော့ခြင်းတွေ့ထိခြင်းတွေ့ကြံခြင်း6အုပ်စုပေါ့နော်အဲ့ဒီ6အုပ်စုကမဖြစ်အောင်တားလို့မရဘူးဒီခန္ဓာကိုယ်ကြီးကနော်အခန္ဓာ6ပါးကြီးကလည်းပဲတကားပေါက်6ပေါက်ကြီးကလည်းပွင့်နေနော်ဘေးမှာအာယုံ6ပါးဆိုတဲ့အတိုက်တိုက်6ပါးကလည်းအရင်နဲ့ရှိနေတယ်ဟုတ်လားအဲ့တော့အယောင်နေနေအစင်းနေနေဒီမျက်စိနဲ့တွေ့ပြီဆိုတာနဲ့မြင်တယ်ဆိုတာကြီးကအလိုလျောက်ဖြစ်လာအလိုလျောက်ဆိုတာကအဲ့ဒီမျက်စိနဲ့အစင်းကိုအကြောင်းပြုပြီးတော့ဖြစ်လာတယ်အဲ့လိုပဲအတန်တွေကလည်းရှိနေနားကလည်းကောင်းနေကြားတယ်ဆိုတာကြီးကဖြစ်လာတယ်။နော်ဒါပါလေလို့မြင်ဒါဘဝပဲ။ဟုတ်တယ်မဟုတ်လား။အဲ့ဒီဖြစ်နေတဲ့သဘောဝတရားတွေအဲ့ဒါတွေကိုမြတ်စွာဘုရားသတိထားရမယ်လို့ပြောတာ။အဲ့ကောသတိမထားဘူးဆိုရင်ဘာဖြစ်မှာတော့ဆိုကြပါစို့။မြင်လိုက်ပြီဆိုတာနဲ့စိတ်ထဲမှာခံစားချက်တမျိုးမျိုးကတော့အသေးချာဖြစ်တယ်။ဒါကိုဦးဇင်းတို့နောက်စာလုပ်ပြီးတော့ပြောရမယ်ဆိုရင်တော့စက္ကုံစပရိစ္ဆရူပိစ္ဆဥပိစ္စတိစက္ခုဝိညာဏံတိဏ္ဍသင်္ကတိတိဖတ်တော်ဖတ်တာပြည့်စရာဝေဒနာလို့ဒီလိုပြောရမယ်စက္ကုံစာပရိစ္ဆရူပိစ္ဆဥပိစ္စတိစက္ခုဝိညာဏစက္ခုပတာဒါဆိုတဲ့မျက်စိလေးနဲ့ရူပယုံဆိုတဲ့အယောင်အဆင်းကိုအစွဲပြုတ်ပြီးတော့မြင်နေဆိုတဲ့စက္ခုဝိညာဉ်လေးဖြစ်တယ်တဲ့မျက်စိရဲ့အယောင်ရဲ့မြင်နေဆိုတဲ့သဘောလေးရဲ့သုံးမျိုးမျက်စိရဲ့အယောင်အဆင်းလေးရဲ့မြင်နေဆိုတဲ့အတွင်းမှာဖြစ်တဲ့ဝိညာဉ်လေးရဲ့သုံးမျိုးဟုတ်လားတိဏ္ဍသင်္ကတိတိဖတ်တော်တဲ့အဲ့ဒီသုံးခုပေါင်းစုံမိတာကိုဖတ်တာလို့ခေါ်တယ်ကြ။အဲ့ဒါသူတို့သုံးခုဖြစ်လိုက်ပြီဆိုတာနဲ့ဖတ်တာဖြစ်เสียဝေဒနာဟောခန္ဓာချက်ကအော်တိုမက်တစ်ဖြစ်လာတယ်။ဟုတ်လား။အဲ့ဒီခန္ဓာချက်ကဘာတွေဖြစ်နေတော့ဒုက္ခဖြစ်နိုင်တယ်ဒုက္ခဖြစ်နိုင်တယ်ဒါမှမဟုတ်ဒုက္ခဒုက္ခမထင်ရှားတဲ့အလယ်လက်ဥပိ္ပခာလည်းဖြစ်နိုင်တယ်။မြင်ရတာသိသဘောကျတဲ့ကောင်းတာပဲဆိုရင်ဒါဒုက္ခပေါ့။အမြင်ရတာသိတိုင်းကြဘူးဆိုရင်တော့ဒုက္ခပေါ့။ဟုတ်လား။အစိတိုင်းကြရတယ်လည်းမဟုတ်စိတိုင်းမကြရတယ်လည်းမဟုတ်ဒီတိုင်းပဲမြင်ကမြင်လိုက်တာပဲရှိတယ်ဘာမှသိပ်ပြီးတော့ထူးထူးထူးထူးစိတ်ထဲမှာနှလှုပ်လှက်သွားတာမရှိဘူးခံစားရတာသိပ်ပြီးတော့မထင်ရှားဘူးဆိုရင်တော့ဒါဥပိ္ပခါပေါ့နော်ဒီအခြေအနေ၃မျိုးကတရားမတော်ဥင္းရဲ့ဘဝမှာအမြဲတမ်းဖြစ်မနေဘူးလားမြင်တိုင်းကြားတိုင်းနားတိုင်းစားတိုင်းတွေ့ထိတိုင်းတွေ့ကြံတိုင်းဒီအခြေအနေ၃မျိုးကဖြစ်တယ်ဒုက္ခဒုက္ခဥပိ္ပခါအဲ့ဒါသတိမရှိဘူးဆိုရင်ဘာတွေဖြစ်မလို့ဒုက္ခဝေဒနာရဲ့အခြားမဲ့မှာရာဂလူတ္တရာကိန်းနေတဲ့အဲ့ဒီမရှိရင်အညီအကျေးဒီပုံလေးကိုပြောတာနော်။တဝေဒနာတယုံမှာမြတ်စွာဘုရားဟောတာ။ဒုက္ခဝေဒနာရဲ့အခြားမဲ့မှာသတိမရှိလို့ရှိရင်ရာဂာနုတ္တယကိန်းနေတဲ့စိတ်ထဲမှာအညီအကျေးလေးတစ်ခုထပ်သွားတဲ့အနုတ္တယသဘောအနေနဲ့ကိုကိန်းသွားတာ။ဒုက္ခဝေဒနာရဲ့အခြားမဲ့မှာပဋိဃာနုတ္တယကိန်းနေတဲ့ပဋိဃာဆိုတာဒေါသကိုပြောတာ။ဇာကဆိုတာလောဘကိုပြောတာ။နော်။ဆင်းရဲတယ်လို့ကိုထင်ရတဲ့ခံစားချက်ရဲ့နောက်ွယ်မှာမကျေနပ်ဘူးစိတ်ထဲမကြဘူးမလိုချင်ဘူးမနစ်သက်ဘူးဆိုတဲ့ဒေါသပဋိဃာဒါကိန်းသွားတယ်ဥပိ္ပခဝေဒနာရဲ့နောက်ွယ်မှာအဝိဇ္ဇာလူတရားကိန်းနေတယ်အဝိဇ္ဇာလူတရားဆိုတာမောဟကိုပြောတာဟုတ်လားဗာမန်ကိုမသိလိုက်ဘူးညာတော့ဖြစ်တော့အဲ့ဗာမန်ကိုမသိလိုက်ဘဲနဲ့နေတာကများတယ်နောက်ဘဝမှာဒုက္ခဒုက္ခဝေဒနာတဲ့ဥပိ္ပခဝေဒနာတွေကပူပြီးတော့ဖြစ်များတယ်လို့လေးစောဘုရားကြီးသုံးသပ်ကြတာရှိတယ်ဒါကအလွန်နဲ့တွေ့ကြတယ်နောက်ချမ်းသာလိုက်တာဆင်းရဲလိုက်တာလို့သိတာထင်ရှားတဲ့ခံစားချက်ကကြိုးကြကြိုးကြရံဖန်ရံခါလောက်ပဲဖြစ်တယ်ညာတော့ဖြစ်တော့ချမ်းသာတာလည်းမဟုတ် စင်ရတာလည်းမဟုတ်ဒီလိုပါပဲဘာတိဘာသာပဲနေတိုင်းနေလိုက်တာပဲတိတ်ပြီးတော့မထင်ရှားတဲ့ခန္ဓာချက်တွေဒီဥပေက္ခဝန္နာကိုသိနိုင်မြင်နိုင်ဖို့အရန်ခက်မယ်လို့ထင်တယ်ဟုတ်လား तू သိမှတိတ်ပြီးတော့မှသိမှမသိတာပဲ哦ဟုတ်လားအေးအဲ့ဒါဥစဉ်တို့ပေးတဲ့ပေါင်းသူတော်ကတော့ဥပေက္ခဝန္နာတွေအဖြစ်များမယ်ဆိုရင်တတိရှိရင်တော့မောဟတက်တွေကလည်းအဖြစ်များမှာပဲဟုတ်တယ်မဟုတ်လားဒုက္ခရဲ့နောက်ွယ်မှာလောဘဖြစ်မယ်ဒုက္ခရဲ့နောက်ွယ်မှာဒေါသဖြစ်မယ်ဥပေက္ခရဲ့နောက်ွယ်မှာမောဟဖြစ်မယ်ဒီအငြိအကြီးတွေကဘာမရှိလို့ဖြစ်ရတာလဲလို့မေးရင်သတိမရှိလို့ဖြစ်ရတာသတိမရှိလို့ဖြစ်ရတာဒါကြောင့်သတိမရှိခြင်းဒီအငြိအကြီးပေးချင်အောင်လုပ်နေတာ ਨੇ အတူတူပဲဒါကြောင့်မြတ်စွာဘုရားကပမာဒောရဇောပမာဒောပမာဒောမိလျော်ခြင်းဒီရဇောမြူးအငြိအကြီးပဲနော်ပမာဒာနုပတိတော့မိလျော်ခြင်းကိုအပမာန်ချရအောင်ကြိုးစားနေတဲ့ဆိုလိုတာကမိဖို့ပဲဖန်နေတဲ့အကြောင်းတရားတွေကိုလုပ်နေတာဒါကိုလုပ်လိုက်ရင်သူတော်ကတရားနဲ့ဝေးကွာသွားခြင်းမဲ့မစင်သာမိနေမဲ့အလုပ်မျိုးကိုပဲလုပ်တယ်မေလိုကိုထပ်ပြီးတော့မေ့မေ့မေ့မေ့သွားတယ်အဲ့လို့ဆိုရင်အင်ဂျီကြီးကမပြင်းဘူးပူပူပြီးတော့တင်းကျန်းလာလိမ့်မယ်တဲ့နော်ဒါလေးပြောတာဟုတ်လားပမာဒောရဇောပမာဒောပမာဒာနုပတိတော်ရဇောအပမာဒီနဝိဇ္ဇာယအပဟိတန္တမတနောတဲ့နောက်ဆုံးကတော့နီလံပေါ့အပမာဒီနတတိတရားဖြင့်၎င်းဝိဇ္ဇာယအသိဉာဏ်ဖြင့်၎င်းအပဟိတန္တမတနောတဲ့အတနောမိမိရဲ့တန်လံညောင်းကိုဟောစောစောကပြောတဲ့ညောင်းကိလေသာညောင်းပေါ့နော်မိမိရဲ့ညောင်းကိုအပ္ပဟိပယ်နိုင်ရမယ်နှုတ်နိုင်ရမယ်တဲ့။နောက်ဒကာဓမ္မတို့ဦးရဲ့စိတ်ထဲမှာဆွေးဝင်နေတဲ့ညောင်းမင်ရှိရပါတော့။အဲ့ဒီညောင်းတွေကိုပယ်ရမယ်နှုတ်ရမယ်တဲ့။ဘာနဲ့နှုတ်ရမလဲဆိုအဲ့ဒီမှာတော့မြတ်စွာဘုရားနှလုံးပြောတာ။အပ္ပမဒေနဝိဇ္ဇာယအတုံနှုံလေးက။ဒီမှာလို့ပြောရမယ်ဆိုရင်တော့တတိယအတိယကိုပြောတာပဲ။နောက်အပ္ပမဒေနဆိုတာကအပ္ပမဒတရားတတိတရားဝိဇ္ဇာယဆိုတာအတိဉာဏ်ပညာဉာဏ်ကိုပြောတာအတိကိုပြောတာ။နော်အတိတွေတတိတွေနဲ့ကိုယ့်ရဲ့စိတ်နှလုံးမှာစွဲနေတဲ့စူးနေတဲ့ညောင်းကိုဘာလို့လဲစွဲလို့ရမယ်တဲ့ဒါကနောက်ဆုံးကထာလေးရဲ့နောက်ဆုံးတိုက်တွန်းပေးတဲ့နိလန်လေးပဲဟုတ်လားဒါကြောင့်ဒကာဓမ္မတို့ဦးဇင်းတို့အစင်မပြေတာတွေအားလုံးနော်တွေ့လဲတွေ့နေကြတယ်တွေ့လဲတွေ့ကြရအောင်ပဲပေါ့ဒါတွေအကုန်လုံးကိုပြည်လည်အောင်ဖြည့်ရှင်းနိုင်ဖို့အတွက်တကယ်ကျင့်သုံးရမယ်နော်နိလန်ကတော့ဒါပဲနော်တတိရဲ့အတိရဲ့စွဲမြဲကြဖို့နော်တတိအတိရှိလို့ရှိရင်ကိုယ်စိတ်ထဲမှာနားမလည်နိုင်သေးတောင်မှကြေတနာတွေပြည်လည်အောင်ဒီအတိဒီတတိကနေပြီးတော့လှုပ်ဆောင်နေတယ်ဆိုတာကိုသိနိုင်တယ်သူတို့ဘလို့လှုပ်လှုပ်နေတယ်ဆိုတာကိုဒါကမှမဟုတ်ဦးရှင်တို့တိတိကျကျကြီးအသေးစိတ်ကြီးသိဖို့မလွယ်ဘူးလို့ဦးရှင်ထင်တယ်ဟုတ်လားကိုကတတိလေးနဲ့နေလိုက်တယ်ဒီတတိလေးနဲ့နေလိုက်ချင်းကြောင့်အသိဉာဏ်တွေဘလို့ဖြစ်ထွန်းသွားနိုင်တယ်ဘလို့နောက်ဆက်တွဲကောင်းကျိုးတွေကိုအကြောင်းကျိုးဆက်ပြီးတော့သူကောင်းကျိုးချမ်းသာတွေကိုဖြစ်ပေါ်စေမလဲဆိုတာကိုဒါကမှမဟုတ်ဦးရှင်တို့အကုန်လုံးမသိနိုင်ဘူးဦးဇင်းတို့ကြာခဏပြောနေတဲ့ဥမာလေးတစ်ခုရှိတယ်။နောက်ယောဂဖြစ်လို့စေစားတယ်။နောက်ဆေးကခန္ဓာကိုယ်ထဲမှာဘယ်လိုတွေအလုပ်လုပ်နေလဲဆိုတာလူသားမှန်းနေမသိနိုင်ပါဘူး။ဒါမျက်စောပြားမှာပဲသိနိုင်မယ့်ကိစ္စ။ကိုယ်ကတော့နေမကောင်းထိုင်မတာရှိရင်ဒီစေစားဆိုစားလိုက်ဖို့ပဲဒါပဲ။နောက်ဒီစေကဘာတွေလုပ်တာတော့ဘယ်လိုအထက်ထဲမှာတက်တယ်ကိုပြုပြင်ပြောင်းလဲမှာတော့ဒါကိုသိပြီးတော့မသိနိုင်ဘူး။ဟုတ်တယ်မို့လား။အဲ့လိုပဲမျက်စောပြားကစိတ်ထဲမှာစူးနေတဲ့ဒီညောင်းကိုနှုတ်ရှင်နေဆိုရင်တတိယအတိယဒီနှစ်ခုနဲ့နှုတ်ရမယ်လို့ပြောထားတာပဲ။အတကူကတက်နိုင်နေမြတတိရဲ့အတိရဲ့ကိုရှိအောင်ကြိုးစားဖို့ပဲအဲ့လိုကြိုးစားနေခြင်းကပဲဒီညောင်းတွေကိုအလိုလိုနှုတ်သွားလိမ့်မယ်ပေါ့ဟုတ်ရဲ့လားဒါသူဟိုကြွအောင်နှုတ်နိုင်တဲ့အနေထားရောက်သွားရင်ကြွအောင်နှုတ်သွားမယ်ပေါ့တော့မကြိုသေးဘူးဆိုရင်လည်းကိုထပ်ပြီးတော့အတိတွေတတိတွေခံမြအောင်ထားရဖို့ပေါ့ဒါပဲရှိရဟုတ်တယ်မို့လားအဲ့တော့ဦးကြီးတို့ဒါကနောက်ဆုံးကံထားလေးနော်မေးလျော်ခြင်းဒီအညစ်အကြေးဖြစ်တယ်ထက်ထက်ထက်ထက်မေးခြင်းဒီထက်ထက်ထက်ထက်အညစ်အကြေးတွေပေးချမ်းနေခြင်းဖြစ်တယ်ဒါကြောင့်မမေ့ခြင်းဆိုတဲ့တတိတရားနဲ့ဝိဇ္ဇာဆိုတဲ့အသိဉာဏ်ပညာဒီနှစ်ခုနဲ့ပူးပေါင်းပြီးတော့မိမိရဲ့စိတ်နှလုံးမှာစွန့်ဝင်နေတဲ့ညောင်းကိုဘာလို့အောင်လို့ဆွဲနှုတ်ရမယ်လို့အဲ့ဒါလေးကာထာဟောတာဥဌာဏသုတ်တန်နဲ့ကာထာတိုင်းမှာတော့ကျေပြတ်နဲ့နည်းနည်းတဲ့အဓိပ္ပာယ်မရှိဘူးလားရှိရနော်ပထမကာထာလေးကဘာပြောတော့မြတ်ဥဌာဏနိတိတ္ထကိုအထောသူပိဒီနာဝအတုရဏညိကာဏိတာတဏဝိဒါနာရုပတံနေရာကနေထားကြကုန်တော့ထိုင်ကြကုန်တော့ဟုတ်လားအိဆက်ချင်းဖြင့်တင်းတို့ကဘာအကျိုးရှိမှာတော့ဘာကြောင့်တုံးဆိုတော့တင်းတို့ကနာကျင်မှုတွေရှိနေတယ်တင်းတို့ရဲ့စိတ်နှလုံးကိုညောင်းနေရှူးနေတယ်ညောင်းနေရှူးနေလို့တုံ့လို့နေတဲ့တင်းတို့အတွက်အိဆက်ချင်းဟာအကျိုးမရှိဘူးလို့ပထမကာထာပြောတယ်ဟုတ်လားဒုတိယကာထာကဘာပြောတော့ဥဒ္ဒေထာနိတိတထဒါနံတိတ်ကထတန်တိယနော်မာဟောပမတ်ထဝိညာယမစ္ဆုရာဇာအမောဟိတဝတ္တနုကြီးထားကြကုန်တော့ထိုင်ကြကုန်တော့ငြိမ်းချမ်းမှုအတွက်ဆွေးမြဲစွာကျင့်သုံးကြကုန်လို့ မိမိရောနေမယ်ဆိုရင်တော့တေဂာနီးမှာတည်မင်းကတည်ခြင်းတရားကတင်းတို့ကိုတွေ့အောင်လှုပ်လိမ့်မယ်။ဒါကြောင့်တည်ခြင်းတရားရဲ့တွေ့အောင်လှုပ်တာကိုမခံရစေနဲ့လို့ဒါကဒုတိယဂါထာ။အဲ့ဒီဂါထာလေးလည်းတော်တော်ကောင်းတယ်လို့ဥစဉ်ကတော့ထင်တယ်နော်။အေး။နောက်တတိယကတတိယကပြောတာတော့နောက်တတိယပြောတာလေးလည်းပဲစဉ်းစားရရှိတယ်။ယာယဒေဝမလုတ္တသာတိတတိဋ္ဌံတိအထိကနော်တရထေတံဝိတတိကခနောမဥပိစေကခနာတိတာဟိသောစံတိနိရိယံပိတမပိတာနဲ့တကွာသောလူသားတွေဘာတွေနဲ့နေကြတော့လူချင်းမှုတွေညစ်တွယ်မှုတွေနဲ့နေနေကြတာဟုတ်လားဒါကြောင့်အဲ့ဒီလောဘတက်ကိုလွန်မြောက်အောင်ကြိုးစားပြီးတော့ကုခတ်ရမယ်အခွင့်အရေးကိုမကျော်လွန်စေနဲ့မကျော်လွန်စေနဲ့အခွင့်အရေးကိုကျော်လွန်သွားစေမယ်ဆိုရင်တေချာပေါက်စိုးရင်ရနိုင်တယ်ပဲထီအောင်စိုးရင်ရနိုင်လို့ငရဲကြလို့ကုရသည်အထိစိုးရင်ရနိုင်တယ်တဲ့နော်အခြေအနေမကောင်းရင်နော်အခွင့်မတင်လို့ရှိရင်အဲ့ဒီကိုလည်းတောက်သွားနိုင်နေတာပဲဒီဘဝနဲ့မရောက်တော့နောက်ဘဝပေါင်းများစွာကြိုးလို့ရင်မိုင်မဲတဲ့လူတွေနဲ့ပေါင်းမိပြီးတော့မဟုတ်တာတွေလုံးမိပြီးတော့လည်းရောက်သွားနိုင်နေတာပဲဟုတ်လားဒါကတတိယကာထာနောက်ဆုံးကာထာလေးကမှပြောတော့ပမာဒောရဇောပမာဒောပမာဒာနုပတိဒောရဇောအပမာရိဏဝိဇာယအပဟိတဏမတနောမေးလျော့ခြင်းဟာအငြိအကျေးဖြစ်တယ်တပ်ပံတပ်ပံမေးလျော့နေမယ်ဆိုရင်တပ်ပံတပ်ပံအငြိအကျေးတည်နေမယ်ဟုတ်လားအပမာရဆိုတဲ့ပတိတရားနဲ့ဝိဇာဆိုတဲ့အတိတရားနဲ့အဘိဓိတန်လာမတနောမိမိရဲ့အတွင်းတန်လာမှာစူးဝင်နေတဲ့ညောင်ကိုဆွဲနှုတ်နိုင်အောင်ကြိုးစားရမယ်တဲ့ဒါဥထာဏသုတ်တံနော်တဏှာရီတောင်းနည်းနည်းပို့သွားပြီဟုတ်လားဒါကြောင့်မိတ္တဘောသူတော်ဟန်တို့ဒီကနေ့ဆက်ဆော့ပြချင်းကိုရမေကြီးမိလျော်နေတဲ့ယဟန်တော်အငယ်လေးတွေကိုနှဟောကြားတော်မူခဲ့တဲ့ဒီဥထာဏသုတ်တံကိုနားယူကြည့်ယူပြီးတော့မိမိတို့ရဲ့တရားဘာဝနာကိုအထုတ်လို့တဲ့ဆန္ဒကိုထက်တန်စေပြီးတော့ဝိရိယကိုမြင့်တင်နိုင်ပြီးတော့နော်တရိဝရိယဉာဏ်ပညာဖြင့်ဒီတတော်ကောင်းတို့ကိုဆွေးဆွေးမြည်မြည်ကျင့်သုံးခြင်းဖြင့်နောက်ဆုံးမဉ္ဇဉ်ပုညမြေနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ကြတဲ့တတော်ကောင်းတွေဖြစ်ကြပါစေတည်း